Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA ဘရိတ်ကန်တက်ကနေ2024ခုနှစ်ဧပြီလ30ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ပြ9နိုင်ကနေ10နိုင်အထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်View Radio Season 2ကို Live to Meter 3250တို့အပြင် Live Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်လေးကိုကျွန်မအလီမာကအစီအစဉ်မှုအဖြစ်တောင်းယူတင်ဆက်ပေးပါပါရှင
်။မင်္ဂလာညချမ်းမှတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုအလီမာနဲ့အတူပြပြပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ Israel Hamas အရေးအမေရိကန်နိုင်ငံသား၏ဝင်ကြီးကုလသမဂ္ဂအပါအဝင်ဂျော်ဒန်တောင်ဝင်ရှိသူတွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။ယီမင်အခြေစိုက်ဟူတီစစ်သွေးကြွတွေကဂရိပိုင်ကုန်တင်သင်္ဘောကိုတိုက်ခိုက်ခဲ့ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပိပုချက်တွေကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်နေရာတော့မြန်မာနိုင်ငံမှာအပူတန်ကိုစံချိန်တင်ခန်းစားနေရတာကြောင့်ကျန်းမာရေးထိခိုက်ပြီးတော့ဒေဆုံးသူတချို့လည်းရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးတော့
လူငယ်တွေတော့မှသူတို့ချက်ချာလုံးရင်တော့မှကျွန်တော်ဒီရိုင်းထားနေကိုကြီးကြီးနဲ့တော့မှလေခေါင်းတွေမူးသွားတယ်လို့အဲ့လိုသူတို့ဆိုရင်အဲ့လိုစီတိုင်းနေရင်လည်းတတိလိရင်လည်းမှလို့အစ်ချုပ်ဖြစ်ပြီးတော့ကျွန်တော်တို့တိတ်ဟိုအရေးပေါ်ပူလာတယ်။ပေသွားတဲ့လူကတော့ရာခိုင်နှုန်းအနေနဲ့ဆိုရင်တော့တကယ်ပိုတယ်ပေါ့ဗျာ
။မနီဆလာလူမှုကူညီရေးအသင်းတာဝန်ရှိသူတူကပြောပြသွားတာပါ။ဒီကြောင့်တတိအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီတတိနဲ့အတူကိုရီးယားလုပ်ငန်းခွင်အတွက်ကျွမ်းကျင်လှုပ်သားစာမေးပွဲဖြည့်ဆို့သူအရေးအတွက်တိုးလာတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေအပါအဝင်နိုင်ငံတကာသတင်းဆောင်ပါတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါရနဲ့တူအင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနိုင်ရှင်ချက်အမေရိကန်နိုင်ငံရေးကြောင့်သတင်းဆောင်မအစီအစဉ်နောက်ကမ္ဘာတစ်လွှာခီးသွားအစီအစဉ်စားတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ပေးခင်မှာအခုအရင်ဆုံးတော့ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မက်ခင်လေးနဲ့အတူပြောပြပေးသွားမှာပါရှင
်။ Israel နဲ့ Hamas တို့ကြားအပြစ်ခတ်ရဲရဲသဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်ရင်တွန်းအားပေးဖို့နဲ့ဂါဇာကမ်းမြောင်မှာအရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးရတဲ့အတွက်အမေရိကန်နိုင်ငံသား၏ဝန်ကြီးအန်ထိုနီဘလင်ကင်ဟာဂျော်ဒန်နိုင်ငံမှာတာဝန်ရှိသူတွေအပါအဝင်ကုလသမဂ္ဂရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှုတို့နဲ့ဒီကနေ့မှာတွေ့ဆုံသွားဖို့ရှိပါတယ်။ဝန်ကြီးဘလင်ကင်ဟာဂါဇာအတွက်ကုလသမဂ္ဂရဲ့လူသားချင်းစာနာထောက်ထားမှုနဲ့ပြန်လည်တည်ဆောက်ရေးဆိုင်ရာအကြီးအကဲညှိနှိုင်းရေးမှုနဲ့မတွေ့ဆုံခင်မှာဂျော်ဒန်ဘုရင်အဗ်ဒူလာ2နိုင်ငံသား၏ဝန်ကြီးအေမန်ဆာဖာဒီတို့နဲ့တွေ့ဆုံသွားဖို့လည်းစီစဉ်ထားပါတယ်။ဒဇာဂန်တွေလွတ်မြောက်ရေးအပါအဝင်အပြစ်ခတ်ရဲစဲရေးအတွက်အစ္စရေးရဲ့ထူးခြားရဲရောတဲ့ကမ်းလှမ်းမှုတွေကိုဟာမတ်စ်တွေအနေနဲ့လက်ခံနိုင်မှုမျှော်လင့်နေလို့လည်းဝန်ကြီးဘလင်ကင်ကမနေ့ကပဲပြောခဲ့ပါဗျ။ဂါဇာမှာရှိတဲ့ဒေသခံတွေအတွက်လိုအပ်နေတဲ့တခုရီးသောအရာကအပြစ်ခတ်ရဲစဲရေးဖြစ်တဲ့အတွက်ဟာမတ်စ်တို့အနေနဲ့ဒါကိုမြင်မြန်ဆန်ဆန်ဆုံးဖြတ်ဖို့လိုတယ်လို့လည်းဘလင်ကင်ကတိုက်တွန်းခဲ့ပါဗျ။အီဂျစ်မှာတနင်္လာနေ့ကလုပ်ခဲ့တဲ့ဆွေးနွေးပွဲတွေမှာတော့ဟာမတ်စ်ကိုယ်စားလှယ်အဖွဲ့ပါဝင်ခဲ့ပြီးတော့အဲ့ဒီမှာကာတာနိုင်ငံကလည်းအစ္စရေးရဲ့ထိုးစစ်တွေရပ်တန့်ရေးအတွက်ဂျားဝင်ဆောင်ရွက်ပေးနေတာပါ။ဟာမတ်စ်အဖွဲ့ရဲ့ကျန်းမာရေးဝန်ကြီးဌာနကတော့အစ္စရေးရဲ့တံမြန်ထိုးစစ်ကြောင့်လူပေါင်း 3,400 ကျော်သေဆုံးခဲ့တယ်လို့ပြောထားပါဗျ။အစ္စရေးဘက်ကတော့အဲ့ဒီမှာတိုက်ခိုက်ရေးသမားတွေထောင်ပေါင်းများစွာပါဝင်တယ်လို့ပြောထားပါဗျရှင်။
လက်ရှိအဆိုပြုထားတဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုအစ္စရေးနဲ့ဟာမတ်စ်တို့လက်တွေ့အကောင်အထည်ဖော်လာရေးအတွက်အီဂျစ်ကာတာနိုင်ငံတို့နဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကသဘောတူထားတယ်လို့အမေရိကန်သမ္မတအိမ်ဖြူတော်ကမနေ့တနင်္လာနေ့မှာပြောပါရယ်ဂါဇာမှာဟာမတ်စ်တို့အခုချိန်ထိဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်တဲ့ဒဇာကန်တွေပြန်လွှတ်ရေးအတက်နိုင်ဆုံးအစွမ်းကုန်စူးစမ်းဆောင်ရွက်ပေးကြဖို့ကိုလည်းအီဂျစ်သမ္မတအဗ်ဒယ်ဖက်ဒရယ် LCC ကာတာဘယင်ရှိတ်တာမင်ဘင်ဟာမတ်စ်အယ်တာနီတို့နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားစမှာအတမရဘိုင်ဒန်ကတိုက်တွန်းပြောကြားခဲ့တယ်လို့ဆိုပါတယ်။ဒဇာကန်တွေပြန်လွှတ်ရေးဟာချက်ချင်းအပြစ်အခက်ရစဲရေးနဲ့ဂါဇာမှာရှိတဲ့ပြည်သူတွေအတွက်စာနာမှုအကူအညီတွေအများဆုံးရောက်ရှိရေးတို့အတွက်တခုတည်းသောအဟန့်တားဖြစ်တယ်လို့တမရအမေရိကန်တမရအေဗျူရောရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဂါဇာမှာပြစ်ခတ်တိုက်ခတ်မှုတွေရပ်တန့်ရေးအတွက်အမေရိကန်အီဂျစ်နဲ့ကာတာနိုင်ငံတို့လာအတန်ကြာကြိုးပမ်းဆောင်ရွက်နေကြတာပါ။လက်ရှိတင်သွင်းထားတဲ့အဆိုပြုချက်ထဲမှာသတင်းပတ်6ပတ်ကြာယာယီအပြစ်အခက်ရက်စဲရေးဟာမတ်စ်တို့ဖမ်းဆီးထားတဲ့ဒဇာကန်တွေပြန်လွှတ်ပေးရေးအစ္စရေးဘက်ကလည်းပါလက်စတိုင်းအကျဉ်းသားတွေပြန်လွှတ်ပေးရေးနဲ့ဂါဇာမှာရှိတဲ့အရက်သားပြည်သူတွေအတွက်စာနာမှုအကူအညီတွေတိုးမြှင့်ပို့ပေးရေးတို့ပါဝင်ပါတယ်ရှင်။
Yimin Chizai, who did sit to each other, Motor Nang and Mapontin, Greek Gondin Temogo, Pelani Didama, Petain Dongi, Tongzin, and Pikakere, American Sitter, Yijang Longjoin Agency regarding Laniga Piovare, American Sitter, Levanti da Koke, Tanagaro, Daika Kayare Temoha, and V. Sick Dix Pitjane, the Daika Mujau, Tigai Dayadum Shibu, Piovare, Pitin Yijang Gondu Musisin Agency Garo, Mesai don't team and Mujau, Temonima, Tigai Piersi Mutu, Pipo, Gabi me, Temoha, the Chasin Gantugu, Bakins or Tokwa Donaine, Lupiovare, Djibouti Nangangani Tokwa Labido, Saudi Arabia Nangan, Jadash Mugu Tuani de, Temoya Gomnia, Isarine Sala Gondu Muri Loni, the same Abani Edrajamulo, Timata Taka Kayara, Lupoglika Longjoe, Gomni Pide, Ambriga Piovare, Israel Hamas Sipianida Gaza di Daga, Palestine Rigo, Toka Mupiare Nine, Pinlene, Aiden Pineguruma, Tuala Nide, Temorigo. Who did the bony up in Meta, Taikinia Lepipare? American ye that pet them on it, Benlani Mashire, American ye that them on the Zinzigo, Udi Piantani, who did the bony at Rome de Zingole, Pichana, American sitter, Levite da Cogate, Hanaga, Meniga, Biobare, a way tame Moundumeli in Uha, American New Mount Pene, Dida Rimashire, Gonde Morigo, Majami, Change How Lana, Lule, Topian Jemma, Popia Tavarishin.
She grained on your Udasa de Dama. Rasharia don't in a daka muja lule utisomio luna sejo, tigaida, jagged at pia down, digne ebrella, doze yanigo, one neje guebwe ne epie, dida ocho yemuga damalai pare. Dida canu negabale, ki deri, lanshao jale shire, Lucy garinia de kugu, rasharu got daka keralo, ocho yemu ole kipaga biovare. Daka muja nado ule, nalong yogane, tison gerata, tison to susubanga upsetuarelo, ocho yemu kipaga biovare. Ganze ma, a bampi, lanshang nere, lure shiago, big cat, the pet loya adwa, dinza biosuzi as a galona mushi, our piarello, oda sa muro wonga biovare. She grained them rap Vladimir Zelensky gale, they song doa to re yet, midazu when we adwa one as a gago, Menega, biojare, nyase, megone ma, te, twin, biojage bido, tiga dea yadure adwa, se guda mubini, elu suvare. Maha Maitre and Nine, Lena Dre, Jugrango and Yanzon Pupesa Bule, Tamra Zelenskiga, Danila Nina, Megone Mate Twin Jozagevare, Jugraining and Kaki Dita Otto Yemugale, Rasharuga, Eri Dita Go, Dogine, Picataka Keredra, Ludo Ute, Sombido, and Yapia Tiga Daya Jagere, Ludigni Jovarisha.
VOA American Tan Yabe Mimavada season ago, Yavan Kunaigani Senaiti, Lightumita Tosanet, Kilohas Kotong Kontonyane, Kotong Shetonya, Lightumita Nazate, Kilohas Nashi Shinarupin, Senator Nimimaro, Lilamita Tia Kuze, Kilohas Tinga Kongani, your tolen being like now.
VOA Ingana Titania Drinigo Saladin Sabini Varishin. ကန်လွန်ပင်လေပြင်းမှာအကင်းနဲ့အနေနဲ့ဖိလစ်ပိုင်ရေရင်နှစ်စင်းကိုတရုတ်ကမ်းဆောင်တပ်ကအပြင်းနဲ့မိသက်ရေပိုက်တွေနဲ့ထိုးခဲ့တဲ့အတွက်တင်မောတစင်းပျက်စီးခဲ့တယ်လို့ဖိလစ်ပိုင်ကဒီကနေ့ပဲပြောပါတယ်။ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်မှာတရုတ်နိုင်ငံကထိန်းချုပ်ထားပြီးတော့မကြာခဏထိတိုက်ပြဿနာဖြစ်ပေါ်လေရှိတဲ့စခါဘရိုဂျွန်အနီဖိလစ်ပိုင်ငါး Eddie Echinega, Philippine Timorine, Timodarigo, now shed Taikaikedalu, Philippine up and the Marigule, Tasi Gerelu, Philippine back up your Tavare, Philippine Bawin, the Chan Nanga New Year, Tansu Jedrigo, Lilu Shubiro, the Yoga, Tound Yopinet, the Kulo Nibago, Tubai Pit, Jinya Tarava, DPA, Philippine American New Year, Nippele, Pudu, see Legimu Loni Jima, Pipuagirale, Piparishin.
ညမအပောင်းဝင်ရှိတောင်းအာရှနဲ့တောင်းအာရှနိုင်ငံတွေမှာအခုသတင်းပတ်တွေအတွက်အပူလိုင်းဝင်ရောက်နေတာကြောင့်အသက်ဆုံးရှုံးမှုတွေရှိနေပါတယ်။ပြီးခဲ့တဲ့ဧပြီလ20ရက်တနင်္ဂနွေနေ့ကညမနိုင်ငံ6မြို့မှာအပူချိန်40ရက်ရှိခဲ့တာကြောင့်ဒါဟာညမနိုင်ငံတဝန်း50ချောင်းနဲ့အတွက်အမြင့်ဆုံးအပူချိန်ဖြစ်တယ်လို့မိုးစလပညာရှင်တွေကပြောပါတယ်။ Chamuma, Apushin Chow, the Zondo Segan and Chishi, Ludida Re Lumukuni, ကြကိုတော့တီးကြအတည်ပြုလို့မရသေးပါဘူး။အိနီဇယ်ထိုင်းနိုင်ငံမှာလည်းအလားတူအပူရှိန်အလွန်အကျော်မြင့်တက်နေတာကြောင့်ဧပြီလအတွင်းမှာတည်ဆုံးသူအနည်းဆုံး30ရှိခဲ့တယ်လို့ဆိုပါရယ်။အပူလိုက်တန်ကြောင့်အိန္ဒိယနိုင်ငံတောင်ပိုင်းကယ်ရီလာပြည်နယ်မှာအသက်60အရွယ်အမျိုးသမီးတဦးနဲ့အသက်53နှစ်အရွယ်အမျိုးသားတဦးတို့မနေ့ကတည်ဆုံးခဲ့ကြောင်းဒေတာရင်းသတင်းမီဒီယာတွေမှာဖော်ပြပါရယ်။အဲဒီဒေတာမှာအပူချိန်ဟာပုံမှန်ထက် 5.5 ဒီဂရီဆယ်စီယပ် 41.6 ဒီဂရီဆယ်စီယပ်ရှိခဲ့တယ်လို့ဆိုပါရယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့အပူတန်းပြင်းထန်လွန်းတာကြောင့်စာတင်ကြောင်းတွေအားလုံးပိတ်ထားဖို့တရားရုံးကမနစ်တနင်္လာနေ့မှာအမိန့်ထုတ်လိုက်ပါရယ်။ဖိလစ်ပိုင်နိုင်ငံမှာလည်းတခြားအာရှနိုင်ငံတွေနဲ့နီးတူပဲအပူလိုက်တန်းခံနေရတဲ့အပြင်မိုးကောက်မှုနဲ့ပါကြုံနေရတာကြောင့်စာပြုတ်ရေးအတွက်လယ်သမားတွေအခက်ကြုံနေရကြရပါရယ်ရှင
်။အင်ဒိုနီးရှားနိုင်ငံဆူလာဝီစီကျွန်းမှာရှိတဲ့မီးတောင်ဟာဒီနေ့ပဲပောက်ကွဲခဲ့တဲ့အတွက်ဒေသခံတွေဘေးလွတ်ရာကိုပြောင်းရွှေ့နိုင်မှုအမြင့်ဆုံးသတိပေးချက်တွေကိုအာဏာပိုင်တွေကထုတ်ပြန်ထားရပါတယ်။မိတောင်ပောက်ကွဲထတာကြောင့်ပြာရီ၊ထော်ရီပူရီနဲ့ကြောက်တုံးအပိုင်းအစတွေဟာတမိုင်ကျော်လောက်အထိကိုလွင့်စင်ထွက်သွားခဲ့တာပါ။အနားမှာရှိတဲ့ San Retu Lounge အပီပီဆိုင်ရာလေစိတ်ကိုလည်းပိတ်ထားခဲ့ရတယ်လို့မိတောင်နဲ့လေးမိုင်ပတ်လည်အကွာမှာနေထိုင်ကြတဲ့သူတွေကိုဘေးလွတ်ရာပြောင်းဖို့အတွက်အာဏာပိုင်တွေကအမိန့်ထုတ်ထားရပါတယ်။အင်ဒိုနီးရှားနိုင်ငံဟာငလျင်ပြည့်၍ကြောတွေရှိတဲ့ Pacific သမုဒ္ဒရာမှာရှိတဲ့ Rain of Fire အဝန်အဝိုင်းမှာရှိနေတဲ့အတွက်မကြာခဏဆိုသလိုငလျင်လှုပ်ခတ်လေးရှိတဲ့အပြင်မိတောင်တွေလည်းပောက်ကွဲလေးရှိပါတယ်။အခုပောက်ကွဲနေတဲ့မိတောင်ဟာပြီးခဲ့တဲ့ April 18ရက်နေ့ကလည်းတကြိမ်ပောက်ကွဲခဲ့သေးတဲ့အတွက်ဒေသခံ1300လောက်ကိုဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ရပါသေးတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာဧပြီလ3ရက်နေ့ကဖွင့်တဲ့ဒေါ်လာတန်း1300ရှိတဲ့ Powerball T စုကြီးကို Oregon ပြည်နယ် Portland မြို့ကလာအိုနိုင်ငံပွား Charlie Seven စုသူပေါက်သွားခဲ့တဲ့အကြောင်း Oregon ပြည်နယ် T အယောင်ဌာနကမနေ့ဧပြီလ29ရက်နေ့မှာကြေညာပါတယ်။ Seven ဟာလာအိုနိုင်ငံကနေ1989ခုနှစ်မှာထိုင်းနိုင်ငံကိုပြောင်းရွှေ့နေထိုင်ခဲ့ပြီးတော့အဲ့ဒီကနေမှတစ်စစ်အမေရိကန်ပြည်ထောင်စုကို1994ခုနှစ်မှာပြောင်းရွှေ့အခြေချနေထိုင်သူဖြစ်ပါတယ်။သူက2016ခုနှစ်ခေတ်ကကင်ဆာရောဂါဝေဒနာကို10နှစ်ကြာခံစားနေရသူလည်းဖြစ်ပါတယ်။စုချင်းငွေဟာအမေရိကန်ထီသမိုင်းမှာအထမမြောက်အများဆုံးပမာဏဖြစ်ပြီးတော့ထီကိုချာလီရဲ့ဇနီးအပါဝင်သူတို့နဲ့ထက်ထီဆက်ထိုးခဲ့တဲ့သူတငယ်ချင်း3ဦးကိုခွဲဝေယူကြမှာပါ။Powerball T dollar တန်း1300ကိုအခွန်အခတွေပေးဆောင်ပြီးတစ်လုံးတစ်ခဲတည်းယူမယ်ဆိုရင်ဒေါ်လာ608တန်းကျော်ရမှာဖြစ်ပါတယ်။တခါတည်းတစ်လုံးနဲ့ထုတ်မယူဘဲပထမအကြိမ်ထုတ်ပေးတဲ့ငွေပမာဏနဲ့ကျန်းနာကို29နှစ်ဇက်တိုက်ခွဲယူဖို့လဲရွေးချယ်နိုင်ပါတယ်။ပထမကနန်း5လုံးတွဲနဲ့နောက်ဆုံး Powerball ကနန်းတစ်လုံးတိုက်ရတဲ့ဒီကနန်း6လုံးပါ Powerball T ကိုအမေရိကန်ပြည်ထောင်စုမှာပြည်နယ်55ပြည်နယ် Washington DC US Virgin Island နဲ့ Puerto Rico တို့မှာရောင်းချပါတယ်။တခါတည်းနဲ့မပေါက်ရင်ထီလက်မှတ်ရောင်းရငွေပေါ်မူတည်ပြီးတော့စုချင်းငွေအချင်းချင်းထပ်တိုးသွားတာကြောင့်ပမာဏများသွားလေရှိပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုမက်ခလင်းနဲ့အတူကျမအလေးမာတို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တွေကိုမတင်ဆက်ပေးခင်မှာနိုင်ငံတကာသတင်းဆောင်မတစ်ခုကိုအရင်ဆုံးတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုကတက္ကသိုလ်ကြီးတွေမှာဂါဇာစစ်ပွဲနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြနေကြတာတွေရက်ကြဖို့တက္ကသိုလ်ကျောင်းတာဝန်ရှိသူတွေကတတိပေးချက်တွေထုတ်နေတဲ့အတိုင်းအောင်ဆန္ဒပြပွဲတွေကတော့ဆက်ပြီးတော့အချိန်ကောင်းနေပါတယ်။ဆန္ဒပြတဲ့တက္ကသိုလ်တွေလည်းပိုးပြီးတော့များလာနေပါတယ်။ Washington ပြည်နယ် Seattle မြို့က Washington တက္ကသိုလ်မှာယာယီတဲတွေထိုးပြီးတော့ဆန္ဒပြနေကြတဲ့နေရာကနေ VOA သတင်းတောက် Natasha Moskovira ပေးပို့ထားတဲ့သတင်းကိုတော့ Mac Computer တွေကပြောပြပေးပါမယ်ရှင
်။နယူးယောက်မြို့ကိုလံဘီယာတက္ကသိုလ်ဝင်းထဲမှာစကန်းချဆန္ဒပြနေကြတဲ့ကျောင်းသူကျောင်းသားတွေနေရာကမထွက်ခွာရင်ကျောင်းကယာယီထုတ်ပယ်တာခံရမယ်ဆိုတဲ့သတိပေးချက်ကိုဖီဆန်ပြီးတနင်္လာနေ့တုန်းကလည်းဆက်လက်ဆန္ဒပြကြပါတယ်။ကိုလံဘီယာတက္ကသိုလ်မှာဥဆောင်ဆန္ဒပြနေသူဆူရာဖိုလက်ကအခုလိုပြောပါတယ်
Students in the background, they will not be scared into this pricing. This is not a rules violation.
ကျောင်းသူကျောင်းသားတွေနဲ့သူတို့ကိုထောက်ခံသူတွေကတော့လာဖြိုခွဲလဲမကြောက်ပါဘူး။ဒါကအခွင့်အရေးချိုးဖောက်နေတာမဟုတ်ပါဘူး။ဒါကလှုပ်ရှားမှုတစ်ခုပါပြီးတဲ့အထိဆက်ပြီးတော့လှုပ်ရှားသွားပါမယ်ကျမတို့တက္ကသိုလ်အတိုင်းဝိုင်းဆိုတာအင်မတန်ကြီးတယ်လို့ဇွဲလဲကောင်းကြပါတယ်ဒါကြောင့်အင်အားသုံးဖြိုခွဲမခံရသေးတော့ဒီနေရာမှာကျမတို့ဆက်ရှိနေမှာပ
ါနိုင်ငံရှိချမ်းကတက္ကသိုလ်ကြီးတွေပါအခုလိုဆန္ဒပြနေကြတယ်လို့အနောက်ချမ်းမှာလည်းအလားတူဆန္ဒပြပွဲတွေရှိနေပါတယ် ကာဇာစစ်ပွဲဆုံးသတ်ဖို့နဲ့သူတို့တပ်တော်အနေနဲ့အစ္စရေးနဲ့ထိတွေ့ဆက်ဆံတာတွေမလုပ်ဖို့ဝါရှင်တန်ပြည်နယ်ဆီယက်တဲမျိုးကဝါရှင်တန်တပ်တော်မှာကျောင်းသူကျောင်းသားတချို့တနင်္လာနေ့ကဆွေးဆန္ဒပြကြပါတယ်။အစ္စရေးကိုစန့်ကျင်တဲ့ပါလက်စတိုင်းဆန္ဒပြပွဲတွေကိုထောက်ခံကြသလိုပင်လယ်ဒီထဲမှာသွာလာနေကြတဲ့တင်းမောတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့ရီမီနိုင်ငံကဟူဒီတပုံတွေကိုတော့သူတို့ကထောက်ခံဆန္ဒပြလာကြပါတယ်။ Quad လို့လူသိများတဲ့ Quadrangle ဝိစာဌာနဂျာဝင်ထဲမှာစကန်ချခွေမပြူးဆိုတဲ့ဆိုင်းဘုတ်တွေအတော်များများစိုက်ထားတဲ့နေရာမှာကိုပဲကျောင်းသူကျောင်းသားတွေကယာယီတဲတွေထိုးပြီးဆန္ဒပြနေကြတာပါ။ဥဆောင်ဆန္ဒပြသူတူဦးဖြစ်တဲ့တိုးတက်သောကျောင်းသားသမဂ္ဂကမတ်သူးချဘတ်ကအခုလိုပြောပါရစေ
။ A piece of wood is not going to deter us from standing in solidarity with Palestine.
ကျွန်တော်တို့ကိုလာဖြိုခွဲဖျက်ဆီးလဲပါလက်စတိုင်းနဲ့တွေးစီရက်တီမှုကတော့ရက်သွားမှာမဟုတ်ပါဘူး။ဘာမဆိုရင်ဆိုင်ဖို့လဲကျွန်တော်တို့ပြင်ထားပါတယ်။နောက်ဆုံးဖမ်းဆီးမှုတွေဖြစ်လာရင်တော့ဒါကျွန်တော်တို့ရွေးချယ်တာမဟုတ်ပါဘူးတက္ကသိုလ်ကိုအုပ်ချုပ်သူတွေဝါရှင်တန်တက္ကသိုလ်လုံခြုံရေးနဲ့စီအက်ဒါမျိုးရဲ့ရဲဌာနရဲ့ရွေးချယ်မှုသာဖြစ်ပါလိမ့်မယ်ဘာပဲဖြစ်လာဖြစ်လာရင်ဆိုင်မှုအသင့်ပြင်ထားပါတယ
်တချို့ဌာနတာဝန်ရှိသူတွေကတော့ဂျာဝင်ထဲမှာအခုလိုစကမ်းချဆန္ဒပြတာတွေခွင့်မပြုသင့်ဘူးလို့အငြင်းပွားကြပါတယ်ကွန်ပျူတာသိပ္ပံဘာသာရဲ့သင်ကြားပို့ချပေးနေတဲ့ဘောင်ဘောက်ခStock Ridges ကတော့ရဲတွေဝင်ရောက်တားဆီးတဲ့အခြေအနေတီဖြစ်လာပါကိုစိုးရင်ကြောင့်ပြောပါရစ
ေ I'm a little concerned that the university is allowing them to violate our own policies.
စီကန်ချိုးပေါ့လုဆောင်နေတာကိုတက္ကသိုလ်ကခွင့်ပြုထားတဲ့ပုံနည်းနည်းတော့စိုးရိမ်မိပါတယ်ဒီနေရာမှာခွဲထွက်ရေးအလံတွေလွှင့်ပြီးတော့လူပြူရေးလှုပ်ရှားမှုတွေလုပ်ကြမယ်ဖျက်သွားဖျက်လာလူမဲတွေကိုစိတ်ကြည့်ခိုက်အောင်ဆန္ဒပြကြမယ်ဆိုရင်ရောလက်ခံမယ်လို့ကျွန်တော်မထင်ပါဘူးအဲ့ဒါမျိုးကိုတော့ခွင့်မပြုဘဲနဲ့ဒါကိုတော့ခွင့်ပြုတယ်ဆိုတာကအခွင့်ထူးခံလို့ဖြစ်နေပါတယ်ခုချိန်အထိငြင်းငြမ်းချမ်းဖြစ်နေသေးတာကိုတော့ဝမ်းသာပါတယ်။အေးအေးဆေးဆေးဖြစ်သွားဖို့မျှော်လင့်ပါတယ
်။စနပြသူတွေကတော့သူတို့ရဲ့တောင်းဆိုချက်တွေမရမချင်းဆက်ပြီးတော့စနပြမယ်လို့ပြောနေကြပါတယ်
။ The first is end the repression of pro-Palestinian students, staff and faculty.
ပထမဆုံးတောင်းဆိုချက်ကတော့ပါလက်စတိုင်းကိုထောက်ခံတဲ့ကျောင်းသားကျောင်းသူတွေ၊ကျောင်းဝန်ထမ်းတွေနဲ့ဌာနတွေအပေါ်ဖိနှိပ်တာတွေရပ်ဖို့ပါ။ဒုတိယတစ်ချက်ကတော့အစ္စရေးနဲ့ရုပ်ပိုင်းဆိုင်ရာအကူအညီပေးနေတာတွေကိုရပ်ဖို့နဲ့တတိယတစ်ချက်ကတော့ Boeing ကုမ္ပဏီနဲ့ဆက်ဆံရေးဖြတ်တောက်ဖို့ပါ။
ဝါရှင်တန်ခြေဆိုင်ဘိုးရင်းလေယာဉ်ကုမ္ပဏီဟာအစ္စရေးနဲ့ပူးပေါင်းပြီးလေကြောင်းရံကာကွယ်ရေး Aero 3ဒုံးကျည်တွေတည်ဆောက်နေတာပါ။သိမိကြခင်တုန်းကပဲအစ္စရေးကိုအီရန်ကပစ်ချတဲ့ဒုံးကျည်တွေကိုအအောင်မြင်မြင်ကြားပြတ်ဖျက်ဆီးနိုင်ခဲ့တဲ့လက်နက်တွေဖြစ်ပါတယ်။စနပြသူတွေအနေနဲ့ဟာမက်စ်ဖွဲ့နဲ့ဒီဖွဲ့ကဖမ်းထားတဲ့တရားခံတွေနဲ့ပတ်သက်လို့တော့ပြောဆိုခြင်းမရှိတဲ့အပေါ်မှာအစ္စရေးထောက်ခံသူတွေဘက်ကမေးခွန်းထုတ်ကြတာကိုတော့စနပြခေါင်းဆောင်ချက်ဘတ်ကအခုလိုတုံ့ပြန်ပါတယ်
။ Well, I feel great sympathy.for the families of hostages here in the United
States. ဟန်စီခံထားသူတွေရဲ့မိသားစုတွေအတွက်ကျွန်တော်အထူးစာနာမိပါတယ်။ဒီအမေရိကန်ပြည်ထောင်စုမှာကျွန်တော်တို့ဘာလုပ်ပေးနိုင်မလဲဆိုတာကိုကြည့်ရပါမယ်။အခုတွေ့နေရတာကကျွန်တော်တို့အစိုးရကအစ္စရေးကိုစီးရေးအကူအညီဒေါ်လာတန်းထောင်ချီထောက်ပံ့ပေးနေတာပါ
။စနပြသူတွေကြားမှာဂါဇာမှာအပြည့်အဝတောင်းဆိုကြတာတူပေမဲ့လို့ရေရှည်ကိုက်တွေဖြည့်ရှင်းမှုတွေနဲ့ပတ်သက်လို့တော့သဘောထားမတူတာတွေလည်းရှိပါတယ်။နိုင်ငံသားအားလုံးအတွက်ဒီမိုကရေစီနီးကျနာဂတ်နိုင်ငံပုံဖော်ဖို့အလေးပေးတောင်းဆိုကြတဲ့သူတွေရှိသလိုဖိနှိပ်မှုတွေကိုဆက်ကျင်တဲ့ကမ္ဘာလုံးဆိုင်ရာတော်လန့်လှုပ်ရှားမှုတွေဆက်လုပ်သွားဖို့ပဲထက်မှန်တောင်းဆိုနေကြတဲ့သူတွေလည်းရှိပါတယ်ရှင
်။အမေရိကန်ပြည်ထောင်စုကတက္ကသိုလ်ကြီးတွေမှာဂါဇာစစ်ပွဲနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြကြတဲ့ဆန္ဒပြပွဲတွေအကြောင်းသတင်းဆောင်မကိုမက်ခင်ပြူတွေကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ရန်ကုန်ကပေးပို့တဲ့သတင်းပေးပို့ချက်တွေကိုမထုတ်လွှင့်ပေးကမှာအခုတော့အမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ AI ညံ့ရေးတူချင်းချောက်မှုအန္တရာယ်အကြောင်းသတင်းဆောင်မကိုလည်းတင်ဆက်ပေးကြပါမယ်။AI ညံ့ရေးတူအသုံးပြုမှုကအမေရိကန်နိုင်ငံရေးမှာအတိုင်းအတာတစ်ခုအထိပါဝင်ပတ်သက်နေပါတယ်။ရန်ပုံငွေရှာဖွေတာကနေမဲဆွယ်စီယုံရေးကြော်ညာအထိတနည်းတပုံနဲ့ AI ညာရေးတူးကလွှမ်းမိုးမှုကိုခံနေရတာပါ2024ခုနှစ်သမ္မတရွေးကောက်ပွဲရလဒ်မှာတွင်မှာ AI ညာရေးတူးနည်းပညာချင်းချောက်မှုရှိမှာကိုတချို့ကစိုးရိမ်တယ်လို့ AI ညာရေးတူးအသုံးပြုမှုနဲ့ပတ်သက်လို့ပိုကောင်းတဲ့မူဝါဒတွေချမှတ်ဖို့လွှတ်တော်အမတ်တချို့နဲ့မဲဆန္ဒရှင်တွေကလိုလားကြတဲ့အကြောင်း VOA သတင်းတောက် Scott Sting ပေးပို့ထားတဲ့သတင်းကိုတော့မမျှသတင်းအောင်ကပြောပြပေးပါမယ်ရှင်
2024 American သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေမှာ AI ဉာဏ်ရည်တုနည်းပညာနဲ့နှောက်ယှက်မှုတွေရှိတယ်ဆိုတာ New Hampshire ပြည်နယ်မဲဆွယ်စည်းရုံးပွဲကအထင်ရှားပြလိုက်တာပါ။မဲမပေးကြဖို့သမ္မတ Joe Biden အသံနဲ့ဖုန်းခေါ်ဆိုမှုတွေကိုမဲဆန္ဒရှင်တော်တော်များများလက်ခံရခဲ့ပါတယ်။
ဒီအတန်တူကိုလူအီဇီယားနာပြည်နယ်ကမြင်းလဲပညာရှင်ဖောကာပင်တာကဒေါ်လာ150ရယူပြီး AI ဉာဏ်ရည်တူအသုံးပြုဖန်တီးခဲ့တာပါဒီလိုဖန်တီးမှုမျိုးနောက်တစ်ကြိမ်ထပ်မလုပ်နိုင်အောင်ဟန်တားဖို့လူနေပြီလို့လွတ်တော်တရားရေးကော်မတီလူများစုအဖွဲ့ဝင် Richard Blumenthal ကဧပြီလထဲမှာကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ AI ဉာဏ်ရည်တူဆိုင်ရာအထက်လွတ်တော်တရားစီရင်ရေးကော်မတီကြားနာပွဲမှာထောက်ပြပြောဆိုခဲ့ပါတယ
် Form of their arrival will be political
ပညာပုံစံမျိုး AI ဉာဏ်ရည်တူနဲ့ဖန်တီးထားတာမျိုးမဟုတ်မှမှလောက်ကြံတဲ့တဲ့တွေသတင်းအတုအယောင်တွေအမေရိကန်လူထုကြားပြန့်လာတော့မယ်ဒါကဒီမိုကရေစီကိုလက်ရှိချင်းချောင်းနေတဲ့အန္တရာယ်ဆိုတာရှင်းရှင်းလင်းလင်းမြင်နေရတယ်
AI ဉာဏ်ရည်တူနည်းပညာဆိုင်ရာမူဝါဒတွေချမှတ်လှုပ်ဆောင်ဖို့လိုနေပြီဆိုတာကိုအထက်လွတ်တော်အမတ် George Hawley ကလည်းဆွေးနွေးပြောဆိုပါတယ
်လုံခြုံရေးဆိုင်ရာမူဝါဒတွေမရှိတဲ့ဒီနည်းပညာအန္တရာယ်ကပိုပြီးထင်ထင်ရှားရှားချင်းချောက်လာနေပါတယ်ဒီပညာနဲ့ဆိုင်တဲ့ကက်ဆိုကြီးတစ်ခုပေါပေါလာမှာကိုကျွန်တော်တို့စောင့်ကြည့်နေအောင်မလာလို့ကျွန်တော်ကတော့မေးခွန်းထုတ်ချင်ပါတယ်
။ညဟမ်ရှာယာပြည်နယ်မဲဆွေစီယွမွေးတုန်းကလို့အတန်တူဖုန်းခေါ်ဆိုတာမျိုးကဖော်ထုတ်ဖို့မခဲရင်မှုလို့ကျန်းနာပွဲမှာလာရောက်ဖြေဆိုတဲ့ဤပညာဆိုင်ရာကွန်မြူနီတာဝန်ရှိသူတူကပြောဆိုပါတယ
်။အတန်ကို AI နဲ့ဖန်တီးတာဟုတ်မဟုတ်စမ်းစစ်နိုင်တဲ့တချို့နည်းလမ်းတွေတော့အစဉ်သင့်အသုံးပြုလို့ရနေပါပြီ။
ဒီပညာတိုးတက်လာတာနဲ့အတူစီမင်းဥပဒေတွေရှိဖို့လိုအပ်တယ်ဆိုတာကိုလည်းဆွေးနွေးပြောဆိုကြပါတယ
်ဒါတွေကိုအသုံးပြုနိုင်တဲ့ပတ်သက်လို့အခြေခံမူသတ်မှတ်ချက်တွေတော့ရှိပါတယ်ဥပမာ YouTube မှာတခုခုတင်လိုက်တယ်ဆိုပါစို့အကြမ်းဖက်မှုနဲ့ဆိုင်တဲ့အကြောင်းအရာလားစိတ်ကူးယဉ်တာလားနောက်ဆုံးပေါ်ရေပန်းစားလူကြိုက်များနေတဲ့သချင်းလားဒါတွေကိုစစ်ဆေးရတာကလည်းစီမင်းစည်းကမ်းတွေပါပဲ AI နဲ့ဖန်တီးတာဟုတ်မဟုတ်စစ်ဆေးတာကလည်းဒီသဘောတရားအတိုင်းပဲလို့ပြောလို့ရပါတယ်
မေးစနာရှင်တွေကိုတမင်လှည့်စားဖို့ရည်ရွယ်တဲ့ AI အသုံးပြုကြော်ညာတွေကိုတားမြစ်တဲ့စီမင်းစည်းကမ်းတွေချမှတ်ဖို့စဉ်းစားနေပြီလို့ American ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။သမ္မတဘိုင်ဒန်အတန်းကိုအတုလုပ်ပြီးတော့ဖုံးခေါ်ဆိုတာမျိုးလုပ်ရဟာမေးစနာရှင်တွေရဲ့ယုံကြည်မှုကိုချိန်ချောက်နေတယ်လို့ New Hampshire ပြည်နယ်နိုင်ငံခြားရေးရာဝန်ကြီးကဒီကြားနာပွဲမှာပြောပါတယ
် The fundamental important thing that I perceive in my role
လက်ရှိပြည်နယ်ရေးရာဝန်ကြီးတဦးအနေနဲ့ကျွန်တော်အတွက်အခြေခံအကျဆုံးအရေးကြီးဆုံးကရွေးကောက်ပွဲမှာရှုပ်ရှုပ်ထွေးထွေးမဖြစ်ဖို့အမြင့်ဆုံးစံချိန်စံနှုန်းတွေနဲ့အညီတရားမျှတပြီးတိတိကျကျမှန်မှန်ကန်ကန်လှုပ်ဆောင်နေတယ်ဆိုတာမဲဆန္ဒရှင်တွေယုံကြည်ကြဖို့ဖြစ်ပါတယ်ကျွန်တော်တို့ရှုံးခဲ့ရင်ပြန်နိုင်ရဖို့ဆိုတာတိတ်ကိုခတ်ခဲပါလိမ့်မယ်
ရေကောက်ပွဲကာလရက်60အတွင်းနိုင်ငံရေးကြော်ညာတွေအတန်တွေရုပ်ပုံတွေဗီဒီယိုနဲ့ပုံပြကိုးကားချက်တွေကို AI ဉာဏ်ရည်တူနည်းပညာနဲ့တူပဖန်တီးပြုလုပ်တာဟုတ်မဟုတ်စမ်းစစ်နိုင်မှုလိုအပ်ချက်တွေနဲ့ပတ်သက်ပြီး New Hampshire ပြည်နယ်လွှတ်တော်အမတ်တွေကတော့စတင်ဆွေးနွေးလှုပ်ဆောင်နေကြပြီဖြစ်ပါတယ်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ AI ဉာဏ်ရည်တူချိန်ဆမှုအန္တရာယ်အကြောင်းသတင်းဆောင်မှာကိုတော့မမြတစီအောင်ကပြောပြပေးခဲ့တာပါအခုတော့သတင်းပို့ချက်တွေကိုဆက်ပြီးတော့နားဆင်ရပါမယ်အရင်ဆုံးတော့မြန်မာနိုင်ငံမှာအပူတန်းကိုစံချိန်တင်ခန်းစားနေကြရတာမို့နာမကျန်းဖြစ်သူတွေနဲ့တေဆုံးသူတချို့လည်းရှိနေပါတယ်ဒီသတင်းကိုပြောပြပေးကြပါမယ်မြန်မာနိုင်ငံမှာအပူတန်းကိုစံချိန်တင်ခန်းစားနေရတာကြောင့်ကျန်းမာရေးထိခိုက်ပြီးတော့တေဆုံးသူတချို့ရှိနေတယ်လို့မြို့ကန်တွေနဲ့ကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်အပူတန်းအပြင်းထန်ဆုံးခံနေရတဲ့မြို့တွေကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုတော့မဆုမုံကပြောပြပေးပါမယ်ရှင်
။နှစ်ပေါင်း90ကျော်အတွင်းမှာအပူရှိန်အမြင့်မားဆုံးဒဏ်ကိုခံနေရတဲ့မြန်မာနိုင်ငံတဝန်းမှာတော့ကျန်းမာရေးထိခိုက်တဲ့သူတွေအသက်ဆုံးရှုံးသူတွေရှိနေပါတယ်လို့မြို့ကန်နေနဲ့လူမှုကယ်ဆယ်ရေးအသင်းတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံက6မြို့မှာဆိုရင်လေမှတ်တမ်းတင်ခဲ့တဲ့နှစ်ပေါင်း56နှစ်အတွင်းမှာအပူချိန်က 48.2 ဒီဂရီဆယ်စီယပ်ရှိခဲ့ပြီးတော့အမြင့်ဆုံးအပူချိန်ဖြစ်ခဲ့ပါတယ်လို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံထဲကအပူပြင်းဆုံးနေရာတွေကတစ်ခုအပါအဝင်ဖြစ်တဲ့မန္တလေးတိုင်းမှာလည်းအခုနှစ်နွေရာသီဧပြီလထဲမှာပြင်းထန်လွန်းလာတဲ့အပူဒဏ်ကြောင့်အသေးပြောက်တွေရှိနေပါတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးတိုင်းရဲ့နေ့အပူချိန်ဟာဧပြီလရဲ့ဖြန်းမြောက်အပူချိန်ထက် 5 ဒီဂရီဆယ်စီယပ်ကနေ 6 ဒီဂရီအထိရှိခဲ့ပါတယ်လို့မိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်။နေ့အပူချိန်တန်းကြောင့်ဝေဒနာခံစားနေရတဲ့သူတွေကိုအကူအညီပေးနိုင်ရေးအရေးပေါ်ဆက်သွယ်လာတာတွေကိုလည်းမန္တလေးတိုင်းထဲကလူမှုကယ်ဆယ်ရေးအသင်းတွေကဒီလာထဲမှာအလှည့်မြောင်လို့ဆောင်ရွက်ပေးနေရတယ်လို့ဆိုပါတယ်။ ပြင်းထန်တဲ့အပူဓာန်အောက်မှာတည်ဆုံးသူဥယေများလာတာကိုတွေ့ရတယ်လို့လည်းမနိစလလူမှုကူညီရေးအသင်းတာဝန်ရှိသူတဦးကပြောပြပါဗျ
။လူငယ်တွေတောင်မှတလုံးချာချာလုံးရင်တောင်မှကျွန်တော်ဒီတိုင်းထားလေးကူညီရင်းနဲ့တောင်မှလေခေါင်းလေးမူးသွားတယ်လို့အဲ့လိုတက်တက်တက်ကိုက်သွားတဲ့တန်တွေကကျွန်တော်လည်းဖြစ်တယ်ပေါ့။အားကျွန်တော်တို့လူငယ်တွေအနေနဲ့ကူညီတဲ့အချိန်မှာတော့အဲ့လိုဖြစ်တယ်။တချို့လူငယ်အလုံးလိုအခုအစ်စတုတ်ဖြစ်တဲ့လူတော်တော်များများလိုက်ပို့တဲ့ဟာကြတော့ကျွန်တော်တို့အလုံးကျန်အလုံးတဲ့လူတွေလည်းရှိရပေါ့။တချို့ဆိုရင်အဲ့လိုစီတန်းနေရင်လည်းတတိလေရင်လည်းအဲ့လိုအစ်စတုတ်ဖြစ်ပြီးတော့ကျွန်တော်တို့အစ်စတုတ်ကိုအရေးပေါ်ပူလာတယ်။ပေသွားတဲ့လူကတော့ရာခိုင်နှုန်းအနေနဲ့ဆိုရင်တော့တန်တဲ့ပိုးရပါဗျာထိုးကြရင်တော့လည်းပြန်တော့ကောင်းသွားပါတယ
်အပူဓာန်မြင့်မားတဲ့ဒဏ်ကြောင့်လူနာတွေကတစ်နှစ်ထက်တစ်နှစ်ပိုးပြီးတော့မှများလာပြီးတော့အသက်ဆုံးရှုံးရတဲ့အထိအန္တရာယ်ရှိတာကြောင့်အပူဓာန်ကိုသတိပြုကြဖို့ကိုလည်းတိုက်တွန်းနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းတော့ကဟီစတုတ်ကြတဲ့လူနာတဦးကိုအရေးပေါ်ကယ်ဆယ်ခဲ့ပေမဲ့သူ့ကိုဆေးရုံကိုပို့ပေးတဲ့အချိန်မှာတော့တေဆုံးသွားတယ်လို့မန္တလေးအခြေစိုက်နိဗ္ဗာန်ဒုက္ခအသင်းတာဝန်ရှိသူတဦးကလည်းပြောပါတယ်ပြင်းထန်လွန်လာတဲ့အပူဓာန်ကိုမြန်မာနိုင်ငံအပါအဝင်အရှိတောင်အာရှနဲ့တောင်အာရှနိုင်ငံတွေမှာရင်ဆိုင်ကြုံတွေ့နေရတာဖြစ်ပါတယ်မြန်မာနိုင်ငံနဲ့အိန္ဒိယချင်းထိုင်းနိုင်ငံဘက်မှာလည်းအလားတူပဲအပူရှိန်ကအလွန်အကျွံမြင့်တက်နေတာကြောင့်ဧပြီလအတွင်းမှာကိုတည်ဆုံးသူကအနည်းဆုံး30ဦးရှိခဲ့တယ်လို့ဆိုပါတယ်အပူလိုင်းဓာန်ကြောင့်အိန္ဒိယနိုင်ငံတောင်ပိုင်းခီရလာပြည်နယ်မှာတော့အသက်60အရွယ်အမျိုးသမီးတဦးနဲ့အသက်53နှစ်အရွယ်အမျိုးသားတဦးတို့မနေ့တုန်းကအသက်ဆုံးခဲ့တယ်လို့ဒေတာရင်းသတင်းမီဒီယာတွေမှာဖော်ပြပါဗျာ။အဲ့ဒီဒေတာမှာအပူချိန်တန်ကပုံမှန်ထက်ကို 5.5 ဒီဂရီဆယ်စီယက်ကနေ 41.6 ဒီဂရီဆယ်စီယက်ရှိခဲ့တယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာလည်းအပူဒဏ်ပြင်းထန်လွန်းတာကြောင့်စာတင်ကြောင်းတွေအကုန်လုံးပိတ်ထားဖို့တရားရုံးကမနေ့တနေ့နာနေ့ကအမိန့်ထုတ်ပြန်ထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာလည်းတခြားအာရှနိုင်ငံတွေနဲ့နေသူအပူလိုင်းဒဏ်ခံရတဲ့အပြင်မိုးခေါင်ရေရှားမှုတွေနဲ့ပါကြုံနေရတာကြောင့်စိုက်ပျိုးရေးအတွက်လယ်သမားတွေအခက်ကြုံနေကြရပါတယ်ရှင်
။အပူဒဏ်ကြောင့်မြန်မာနိုင်ငံမှာတည်ဆုံမှုတချို့ရှိတဲ့တဲ့မဆုမုံကပြောပြပေးခဲ့တာပါ။အခုတော့ကိုရီးယားလုပ်ငန်းခွင်အတွက်အလုံသမားကျွမ်းကျင်အရေးချင်းစစ်ဆောင်ပိတ်ပွဲမှာမြန်မာနိုင်ငံသားအရေးအတွက်တိုးလာတဲ့တဲ့တစ်ခုကိုပြောပြပေးကြပါမယ်။ကိုရီးယားအစိုးရကနှစ်တိုင်းခေါ်ယူနေတဲ့အလုံသမားကျွမ်းကျင်အရေးချင်းစစ်ဆောင်ပိတ်ပွဲကိုဒီနေ့ဧပြီလ30ရက်မှာစတင်ကျင်းပနေပြီးတော့ဖြေဆိုဖို့ရှောက်လွှာတင်ခဲ့တဲ့မြန်မာနိုင်ငံသားအရေးအတွက်ကအရင်ထက်သိသိသာသာပိုများလာပါတယ်။နိုင်ငံရေးအကြက်တဲတွေနဲ့အလုံကန်ရှားပါမှုတွေကြားမှာပြည်ပမှာအလုံကန်အခွင့်အလမ်းရဖို့ကြိုးစားသူတွေပိုပြီးတော့များလာနေချိန်မှာကိုရီးယားမှာအလုံလုံခွင့်ရဖို့ကြိုးပမ်းသူတွေကလည်းများလာတာပါ။ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့အပြည့်အစုံကိုတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်။
ကိုရီးယားနိုင်ငံရဲ့လုံသားလူဝဲချက်မြန်မာပြည်တွင်းကအလုတ်ကန်ရှားပါလာမှုဒီအခြေအနေတွေကြောင့်အခု16ချိန်မြောက်ကျင်းပနေတဲ့ကိုရီးယားလုပ်ငန်းခွင်ကျွမ်းကျင်စာမေးပွဲ Employment Permit System EPS ဝင်ရောက်ဖြေဆိုတဲ့မြန်မာနိုင်ငံသားတသိန်းလောက်ရှိပါတယ်။ဒါကပြီးခဲ့တဲ့အတုတွေထက်စံချိန်တင်အများဆုံးဖြစ်ခဲ့တာပါ။ကိုရီးယားအစိုးရကလုံသားခုံမှုနှုံများလာတယ်လို့ဒီနှစ်ထဲမှာ EPS စနစ်နဲ့မြန်မာအမျိုးသမီးတွေကိုစပီးခေါ်လာတဲ့အတွက်အရေးအတွက်ပိုများလာကြောင်း EPS စာမေးပွဲဘာသာစကားမွမ်းမံသင်တန်းကြောင့်ကဥမေမောင်က VOA ကိုပြောပါတယ်
ဒီတို့ရ3000 3000 3900ဒီတို့ရ4000ကိုမကျော်ခဲ့တာဗျာဘူတော့အနည်းကြီးညောင်းတော့ရက်ကလုတ်ကိုက်စားပါလာလဲပါတယ်ပြီးတော့ကိုရီးယားညများလေးခေါ်ပြီးတယ်ညဉ့်ညနေနှစ်နှစ်ပြန်မှာတော့အများဆုံးခေါ်ပြီးသွားလဲသွားတာများလာရဲ့အဲ့ဒီချက်တော့မှာအခုရေမြေကြီးတွေကစခေါ်လိုက်တဲ့အတွက်ဒီနေ့မှာမြေကြီးတွေကဝင်လျှောက်လိုက်လို့လူကြီးတွေကများလာတာဗျသွားတဲ့ဈေးကလည်းသွားရတာဒီမှာပြေးရတာတိစ္ဆာရဲ့ဈေးတော့ဈေးကသက်သာလာရဲ့ဆိုတော့အဲကြောင့်လေကိုရီးယားစိတ်ဝင်စားမှုကပိုပြီးတက်လာတာဒီနေ့ဒီပါလာမယ့်နေ့ကဆက်ခေါ်သွားမယ်ဆိုရင်ဒီလိုကနောက်နေ့ကပိုများလာနိုင်ပုံပါပါဗျာ
နိုင်ငံကူးလက်မဲ့ရှိတာပြီးတခြားနိုင်ငံထွက်ဖို့စဉ်းစားတဲ့အမျိုးသားတွေကလည်းဒီစာမွေးပွဲကိုဝင်ပြီးဖြစ်လာတဲ့အတွက်ပုံမှန်ထက်များလာတာလို့တချို့ကပြောပါတယ်မြန်မာနိုင်ငံသားတွေကကုန်ထုတ်လုပ်ငန်းမှာနာမည်ကောင်းရတဲ့အတွက်ဒီလုပ်ငန်းခွင်တွေအတွက်နှစ်တိုင်းတိုးပြီးခေါ်ဖို့ရှိတယ်လို့ပြောပါတယ်အခုနှစ်အတွက်အလုပ်နေရာပေါင်း1000ကျော်ကန့်လန့်ထားတယ်လို့မြန်မာအလုပ်သမားရေးဌာနရဲ့အမြဲတမ်းအတွန်းဝင်ဦးညွန့်ဝင်က VOE ကိုပြောပါတယ်
ကျွန်တော်တို့ကိုရီးယားကိုကိုတာ1000ကျော်ရထားတယ်ရထားတယ်ဆိုတာကအခုရှောက်လာခေါ်ယူထားတဲ့ဒီတသိန်းကျော်ကနေပြီးတော့ဒီကိုရီးယားအစ်ဆာရဲ့နေလာပြီးတော့လိုအပ်တဲ့စစ်ဆေးမှုတွေကိုကိုရီးယားကြီးကိုယ်တိုင်ပဲလုပ်ပြီးတော့သူအောင်စင်ထုတ်ပြန်မှာဖြစ်ပါတယ်ဗျ
ဝန်ဆောင်မှုဆောက်လုပ်ရေးစိုက်ပျိုးမွေးမြူရေးဒီလုပ်ငန်းတွေအတွက် EPS ဖြည့်ဆို့မဲ့သူတွေကဒီနေ့ဧပြီလ30ရက်ကနေမေလကုန်အထိတစ်လလုံးအတုံးလိုက်ခွဲပြီးဖြည့်ဆို့ကြမှာပါကုန်ထုတ်လုပ်ငန်းလုပ်ကံမဲ့သူတွေအတွက်စာမေးပွဲရက်ကိုတော့မေလနောက်ပိုင်းမှာထုတ်ပြန်သွားမှာဖြစ်ပါတယ်အခြေခံလစာကိုရီးယားဝန်ငွေ320ပေးမှာဖြစ်လို့မြန်မာကျပ်ငွေနဲ့ဆိုရင်တစ်လောက်390ဝန်းကျင်ရကြမှာဖြစ်ပါတယ်ကိုရီးယားအစိုးရဟာပြည်ပအလုပ်သမားတွေကိုတဖြည်းဖြည်းတိုးခေါ်လာနေပါတယ် အခု2024ထဲမှာနိုင်ငံ16ခုကအလုံသမား36,500ကိုခေါ်ယူသွားမယ်လို့2023နိုဝင်ဘာလ28ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ကုန်ထုတ်လုပ်ငန်းအတွက်မြန်မာနိုင်ငံသားတွေကိုယာထားတဲ့အရေးအတွက်ထပ်ပို့ပြီးခေါ်ယူခဲ့ပါတယ်ခင်ဗျာ။
ကိုရီးယားလုပ်ငန်းခွင်အတွက်အလုံသမားကျွမ်းကျင်အရေးချင်းဆက်ဆောင်ပေးပွဲပြည့်စုံသူအရေးအတွက်ကအရင်ကထပ်ပို့တိုးလာတဲ့တင်ကိုကိုစံကျော်ကပြပြပေးခဲ့တာပါဒီကနေ့ကြောင့်အတွက်ရန်ကုန်ကသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင် view ရဲ့မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုတော့ရုပ်သံလေးပါတွဲဖက်ပြီးည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြာခင်ထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြပတ်စင်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
မင်္ဂလာနေ့ကျမတော်တာရှင်များရှင်2024ခုနှစ်ဧပြီလ30ရက်နေ့ VOA American အတန်ညဗမာဘာသာစီစဉ်တွေကိုည10နာရီအထိကနေပြီးတော့10နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ Ukraine နိုင်ငံအခြေအနေနိုင်ရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကမ္ဘာတလွှားခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုအပတ်စဉ်အစီအစဉ်တွေကိုမတင်ဆက်ပေးခင်မှာတော့အမေကြီးရောစာအစီအစဉ်ကိုထုတ်လွှင့်ပေးကြပါမယ်။မြန်မာနိုင်ငံကစိုက်ပျိုးရေးလုပ်ငန်းတွေမှာဓာတုပစ္စည်းတွေကိုအလွယ်တကူအသုံးပြုနေကြတဲ့အတွက်စားသုံးသူတွေမှာကျန်းမာရေးအရာဆိုးကျိုးတွေပိုပြီးတော့အများပြားနေပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့အပြည့်အစုံကိုတော့ကိုခင်မောင်စိုးမင်းကနေသတင်းပတ်စဉ်မြေကြီးရောစာကဏ္ဍမှာတင်ဆက်ပေးထားပါတယ်ရှင်။
မြန်မာနိုင်ငံကအစားအစာတွေအထူးသဖြင့်စိုက်ပျိုးရေးကရတဲ့အစားအစာတွေမှာတင်းသားမြင်းသားအရှိဆုံးဓာတုပစ္စည်းသုံးစွဲမှုကတော့ဆိုးဆေးဖြစ်ပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေကအစားအစာတွေမှာဆိုးဆေးတွေသုံးစွဲကြတာရှိပေမဲ့အစားအစာနဲ့ဆေးဝါးကြီးကြပ်ရေးဌာန FDA ရဲ့အကြိမ်ကြိမ်စစ်ဆေးပြီးမှသာခွင့်ပြုတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းနိုင်ငံတကာမှလိုစားသုံးသူတွေအတွက် FDA အဖွဲ့ကခွင့်ပြုချက်ယူရပေမဲ့အများအားဖြင့်ကတော့အလွယ်တကူရရှိတာများတယ်လို့တားတောက်ကုန်လုပ်ငန်းရှင်တချို့ကပြောပါတယ်။ဒါပေမဲ့လည်းလုပ်ငန်းလိုင်စင်ရလို့လုံးစရာမလိုပဲမိမိဒေသအလျောက်ထွက်ရှိတဲ့ခြံထွက်သီးနှံတွေတောထွက်သီးနှံတွေရောင်းချသူတွေကတော့အသီးအနှံတွေအမြန်မဲ့အောင်အမြင်လှအောင်ဆိုပြီးတရုတ်ကလာတဲ့ဓာတုဆေးမုံတွေဓာတုဆိုးဆေးတွေကိုပက်ပြန်းကြတာတွေရှိပါတယ်။ဒါဟာလဲညာဘက်မှာပြန်ထားရင်မနဲ့မှာအလွယ်တကူမှဲ့လာအယောင်တက်လာကြပါတယ်။အဲ့ဒီလိုဆိုးဆေးတွေဓာတုဆေးမုံတွေကိုစိုက်ပျိုးရေးထွက်ကုန်မှာအလွယ်တကူအသုံးပြုတာနဲ့ပတ်သက်ပြီးအရင် FDUB အလုံသမားအဖွဲ့ချုပ်မှာတောင်သူလယ်သမားအရေးတာဝန်ခံဆောင်ရွက်ခဲ့သူဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ
်။ဒီမှာနိုင်ငံမှာ FDA လို့ပေါ့ဗျာ။စားသောက်တွေကိုစနစ်စရာစစ်ဆေးတာတေးချာချာစစ်ဆေးပုံမှန်စစ်ဆေးနိုင်တာမျိုးရှိဘူးလို့ပါတယ်။အဲ့ဒါအပြင်ကိုအဲ့ဒီဟာဒီကိုပို့ပြီးအားကောင်းအောင်ပေါ့စစ်ဆေးကြက်မှတ်တာပေါ့နော် enforcement ဥပဒေတွေနောက်လုပ်ကပို့ပြီးတော့အားကောင်းအောင်ဆောင်ရွက်ပြီးတဲ့အရေးယူဆောင်ရွက်မှုတွေဒါတွေအားလုံးပေါင်းစပ်ပြီးတော့ဆောင်ရွက်ဖို့လိုပါတယ်ဒီနှံနေတာရှိခံအောင်သုံးတဲ့ဟာတွေနောက်တစ်ခါအမှဲ့မလွန်အောင်လို့အမြန်မဲ့အောင်လို့သုံးတဲ့ဟာတွေမှာထိန်းချုပ်တဲ့စနစ်တွေရှိပါတယ်အဲ့ထိန်းချုပ်တဲ့စနစ်တွေအောက်ကလုံးပါပါဘယ်သူမှလည်းကြည့်ပြီးတဲ့သူမရှိဘူးအဲ့တော့တို့လွယ်လွယ်ပေါ်ပေါ်ရတဲ့ဟာတွေနဲ့လုတ်တဲ့အခါကျမ်းမာရေးကိုထိခိုက်စေနိုင်ပါတယ်။အဲ့လိုထိခိုက်စေနိုင်တာကဘလောက်ထိထိခိုက်နိုင်လဲဆိုတာကိုလည်းစနစ်တကျစဉ်းရင်ပြည့်စုံထားနိုင်တာမရှိသေးပါဘူး။ဒါပေမဲ့ကြာလာတဲ့အခါထိခိုက်နိုင်ပါတယ်။ပြောလို့ရတာတစ်ချက်ကတော့ပေါ့နော်။ဒီဟာတဲ့နည်းနည်းနဲ့ food poisoning လို့ပေါ့။တဖြည်းဖြည်းနဲ့ထိခိုက်လာနိုင်ပါတယ်။အထူးသဖြင့်အစာတွေကိုတားရှိခံအောင်လုပ်တဲ့ဒီအမျိုးအစာတွေပေါ့။ဒါတွေကတစ်ချက်နည်းနည်းမှမသိတာဘူး။နောက်ပြီးကြာသွားတဲ့အခါကျလို့ရှိရင်လည်းမသိတာဘူး။ဒါပေမဲ့ရေရှည်ဆွဲပြီးစားနိုင်မယ်ဒါတွေကိုပဲရေရှည်သုံးထိတွေ့နေမယ်ဆိုလို့ရှိရင်ဒါရှည်တဲ့အခါမှာလူရဲ့ကျန်းမာရေးကိုထိခိုက်စေနိုင်ပါတယ်။အစားအသောက်တွေကိုအယောင်ဆိုးတဲ့အယောင်တင်တဲ့အမှုန်တွေကသုံးရပါတယ်။နိုင်ငံတိုင်းပဲသုံးဒါတွေကိုကြကြပြန့်ပြန့်သုံးရပါတယ်။ဒါပေမဲ့ဒါတွေကိုထုတ်လုပ်တဲ့ကုမ္ပဏီတွေထုတ်လုပ်တဲ့နေရာတွေနောက်ပြီးတော့တကယ်အသုံးပြုတဲ့အခါကျရင်စံချိန်စံညွှန်းနဲ့အညီအသုံးပြုတာတွေဒါမျိုးတွေတတိထားကြမယ်ဆိုရင်တော့ကျန်းမာရေးပြည့်ရွယ်စုစုတွေကိုရှော့ချနိုင်မှာဖြစ်ပါတယ်။တခြားမကြည့်နဲ့ပေါ့ဗျာဒီဟိုဆေးဝါးတွေမှာတော့မှပဲသူ့ရဲ့ side effect ရှိပါတယ်။ ဘာမှမသိတဲ့စူးစိဆိုရင်တော့တိကျပေါက်သူရဲ့ side effect ပေါ့နော်စူးကျူးဘေးရွက်စူးကျူးတွေပေါ်လာနိုင်ကြရရှိပါတယ်အဲ့တော့အဲ့ဒါတွေကိုလည်းစနစ်တကျထိမ့်သိမ့်ကွက်ကွဲဖို့လိုပါတယ်စောင့်ကြည့်တဲ့ကိစ္စလိုတယ်စစ်ဆေးကြက်မှတ်တဲ့ကိစ္စတွေလိုတယ်လို့တင်ပြခဲ့တာဖြစ်ပါတယ
်မြန်မာနိုင်ငံကစိုက်ပျိုးရေးနဲ့စိုက်ပျိုးရေးထွက်ကုန်တွေကိုဓာတ်ရုပစ္စည်းတွေအသုံးပြုကြတဲ့အတွက်ပြည်တွင်းစားသုံးသူတွေရဲ့ကျန်းမာရေးကိုထိခိုက်ရုံသာမကပြည်ပကိုတင်ဖို့ရောင်းချရမှာလဲအခက်အခဲတွေဖြစ်စေပါတယ်တောင်သူလယ်သမားတွေဟာသူတို့ရဲ့စိုက်ပျိုးထုတ်လုပ်ရေးမှာအသီးအနှံအပင်တွေအောင်မြင်တယ်လို့မျက်မြင်နဲ့ဆုံးဖြတ်ကြလေရှိပြီးမမြင်ကြရတဲ့ဓာတ်ရုဓာတ်ကျွင်းတွေရဲ့ဆိုးကျိုးကိုတော့သိပြီးအလေးထားခြင်းမရှိကြပါဘူးအဲ့ဒီအတွက်ပညာပေးကြတာဥပဒေအရကန့်သတ်ပိတ်ပင်တာတွေလည်းမရှိကြပါဘူးဒါနဲ့ပတ်သက်ပြီးဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပြပါတယ်
ဒီမှာနိုင်ငံမှာစိုက်ပျိုးရေးလုပ်ငန်းကနေပြီးတော့ထွက်ရှိလာတဲ့ဒီစိုက်ပျိုးရေးထွက်ကုန်တွေကိုလည်းဗမာပြည်သူပြည်သားတွေစားသုံးကြရတယ်တခြားနိုင်ငံဝင်တဲ့ဟာတွေလည်းရှိတယ်ဒါဒီကဒီစားပောက်ကုန်တွေကလူတွေအတွက်မရှိမဖြစ်တဲ့ကိစ္စလေလူတွေအတွက်စိုက်ပျိုးရေးထွက်ကုန်တွေကဘေးဖြစ်စေတဲ့အကြောင်းအရာတွေလည်းရှိပါတယ်အဲ့တော့အဲ့လိုဘေးဖြစ်စေတဲ့အကြောင်းအရာတွေကိုဖယ်ရှားနိုင်မှသာလျှင်ကျန်းမာရေးအတွက်ပိုပြီးကောင်းရမှာပါနောက်ပြီးတော့ဒီနေ့သုံးလာကြတဲ့ chemical တွေပေါ့နော်ဓာတုပစ္စည်းတွေသူသဖြင့်တော့ပိုဒစီဖြန်းတဲ့ကိစ္စတွေနောက်တစ်ခါဓာတ်မြေဩဇာတွေဒါတွေကြောင့်မို့လို့လည်းဘေးအန္တရာယ်ရှိတယ်။စားတောက်ကုန်တွေမတန့်ရှင်းတာကြောင့်စားသုံးတဲ့သူတွေမှာလည်းဘေးအန္တရာယ်ရှိပါတယ်။ဒါပေမဲ့ဒီလိုပဲဆေးဝါးတွေအများကြီးသုံးတဲ့အတွက်ကြောင့်မို့လို့ဓာတုပစ္စည်းတွေပေါ့နော်အများကြီးသုံးတဲ့အတွက်ကြောင့်မို့လို့စားသုံးတဲ့သူတွေဘက်မှာလည်းပြဿနာတွေရှိပါတယ်။အဲ့ဒီပြဿနာတွေတဲမှာတော့ဒီဒေါနှောတွေအတုအပတွေတာရှိခံအောင်လုပ်တဲ့ဆေးတွေကြောင့်တွေ့ရတဲ့ပြဿနာတွေနောက်တစ်ခါဒီရွက်ချမ်းဆေးတို့လိုပိုးသတ်ဆေးတို့လိုအဲ့လိုဆေးတွေကအသုံးပြုလွန်ပြီးတော့ပေါ့နော်ကြံနေတဲ့ဓာတုဓာတ်ကျွင်းတွေ residual လို့ခေါ်တဲ့ဓာတုဓာတ်ကျွင်းတွေကြောင့်ဖြစ်ရတဲ့ကျန်းမာရေးပြဿနာတွေတွေ့ရနိုင်ပါတယ်ဒါတွေကဒီပြဿနာတွေကနိုင်ငံတကာဈေးကွက်ကိုတိုးမယ်ဆိုရင်ဒါတွေကအရေးကြီးပါတယ်ဒါတွေကိုရှင်းအောင်မရှိအောင်လုပ်နိုင်မှနိုင်ငံတကာကိုယ့်ရဲ့ကုန်ပစ္စည်းကိုဝယ်မှဖြစ်ပါတယ
်ကမ္ဘာအလုံးသမားအဖွဲ့ချုပ် ILO ကနေလေယာစိုက်ပျိုးရေးဓာတုပစ္စည်းစိုက်ပျိုးထွက်ကုန်စားတောက်ကုန်တွေနဲ့ပတ်သက်ပြီးကျန်းမာရေးအရာလမ်းညွှန်မှုတွေကိုထုတ်ပြန်ထားသလိုသဘောတူညီချက်တွေကိုရရှိဖို့လည်းလှုံ့ဆော်ခဲ့ပါတယ်။ဒါ့ပြင်မြန်မာနိုင်ငံကတော့အဲ့ဒီပြဋ္ဌာန်းချက်တွေသဘောတူညီချက်တွေကိုလက်မှတ်ရေးထိုးထားခြင်းမရှိတဲ့အတွက်မလိုက်နိုင်ရင်လည်းရနေပါတယ်။အဲ့ဒီလို ILO ပြဋ္ဌာန်းချက်တွေကိုသဘောတူလက်မှတ်ထိုးခဲ့ရင်မိမိတို့နိုင်ငံရဲ့တည်ရှိနေတဲ့လုပ်ငန်းတွေဥပဒေတွေကိုဆက်လက်ပြီးတပြေးညီအောင်ပြုပြင်ပေးရမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးလည်း FTUB အလို့သမားများအဖွဲ့ချုပ်ကတောင်သူလယ်သမားရေးတာဝန်ခံဆောင်ရွက်ခဲ့သူဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
။ ILO ကပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေထဲမှာစိုက်ပျိုးရေးကဏ္ဍနဲ့ပတ်သက်တဲ့ပြဋ္ဌာန်းချက်တွေလည်းအများကြီးရှိတယ်။ ILO ပြဋ္ဌာန်းချက်12ခုလောက်ရှိတယ်။အဲ့တော့အဲ့ပြဋ္ဌာန်းချက်တွေထဲမှာစားတောင်းနဲ့ပတ်သက်တာပါတယ်နောက်တစ်ခါစိုက်ပျိုးရေးလုပ်သားရည်နဲ့ပတ်သက်တာပါတယ်ခုန labor inspection လို့ပေါ့အဲ့လိုပဲ agree inspection inspector တာမျိုးတွေရှိဖို့အဲ့တွန်းထားတဲ့ပြဋ္ဌာန်းချက်တွေလည်းရှိတယ်နောက်ပြီးတော့လူမှုဖူလုံရေးပေါ့ဒေသမားတွေရဲ့လူမှုဖူလုံရေးစိုက်ပျိုးရေးသမားတွေရဲ့လူမှုဖူလုံရေးကိုတာဝန်ယူပေးတာဒါမှမဟုတ်လို့ရှိရင်လည်းဖြည့်ဆည်းပေးတာအဲ့ဒါတွေနဲ့ပတ်သက်တဲ့ပြဋ္ဌာန်းချက်တွေလည်းပါတယ်ဒီပြဋ္ဌာန်းချက်တွေကကိုယ့်နိုင်ငံနဲ့ใกล้ညီတယ်ကိုယ့်နိုင်ငံကလည်းသုံးမယ်ဆိုလို့ရှိရင်တော့ဒါကိုကျွန်တော်တို့လိုက်နာပါမယ်ဆိုပြီးအစိုးရတွေကလက်မှတ်ထိုးရပါတယ် ratification လုပ်ရပါတယ်အဲ့လိုလက်မှတ်ထိုးတဲ့အခါကျလို့ရှိရင်ဒါတွေဥပဒေနဲ့ဥပဒေထဲမှာတဖြည်းဖြည်းထည့်သွင်းလာတာပေါ့နော်ခက်တာကျွန်တော်တို့နိုင်ငံလက်မှတ်မထိုးထားဘူးလက်မှတ်မထိုးတော့အာမလိုက်နာလည်းရတယ်ဒါပေမဲ့ကိုယ့်နိုင်ငံအကျိုးစီးပွားအတွက်ကြည့်ပြီးတော့ဒါတွေကိုအာလက်မှတ်ထိုးကိုတင့်မတင့်အဲ့ဒါတွေကခုနမိတ်ဖက် partner တွေပေါ့ထုတ်လုပ်တဲ့သူဖြန့်ချီတဲ့သူတူလောင်တဲ့သူအစိုးရစသည်အားဖြင့်ဆွေးနွေးပြီးတော့အော်ဒါတွေအဖြစ်လုပ်ဖို့တင့်တယ်ဒါတွေအဖြစ်လုတ်တင်နေဆိုတာမျိုးအဲ့လိုမျိုးဆွေးနွေးတဲ့ဟာဒီကြည်ကြဲတဲ့ဖြစ်လာပြီးတော့အဲ့ဒီအကာအကွယ်တွေရလာရင်တော့ပိုကောင်းမှာပေါ့နော
်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ပြီးခဲ့တဲ့9နှစ်လောက်ကတည်းကထုတ်ပြန်ချက်အရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာကင်ဆာရောဂါဖြစ်ပွားမှုနှုန်းဟာဒုတိယနေရာမှာရှိတယ်လို့ဖော်ပြထားပါတယ်ဒါဟာဆိုရင်အဓိကစိုက်ပျိုးရေးထွက်ကုန်အပါအဝင်အစားအစာတွေကနေတဆင့်အများဆုံးဖြစ်ပွားကြတာလို့ဆိုပါတယ်ဒါအပြင်အရင်ကအနောက်နိုင်ငံတွေမှာအဖြစ်များတဲ့ရင်သားကင်ဆာလိုရောဂါတွေတောင်မှမြန်မာနိုင်ငံကအမျိုးသမီးတော်တော်များများမှဖြစ်ပွားနေကြတယ်လို့လည်းကျန်းမာရေးစာဆောင်တွေမှာဖော်ပြကြပါတယ်။ဒါတွေကအစားအစာတွေမှာပါရှိတဲ့စိုးစေးတွေဟာလည်းအချက်တစ်ခုဖြစ်တယ်လို့ကျန်းမာရေးဌာနကယူဆနေပါတယ်။ဒါအပြင်မြန်မာပြည်ကကွန်ဆာကြတဲ့အမျိုးသားတွေထဲမှာ30ရာခိုင်နှုန်းနီးပါးလောက်အထိပ ပဇောင်းကင်းစားရှာကင်းစားတွေဖြစ်ပွားကြတယ်လို့လည်းကျန်းမာရေးဌာနထုတ်ပြန်ချက်တွေမှာတွေ့ရပါတယ်အဓိကကွန်းရဲမှာပါတဲ့အိန္ဒိယကထုတ်တဲ့ဓာတုဓာတ်ပေါင်းပြုလုပ်ထားတဲ့ဆေးရွက်ကြီးဟာကင်းစားယောဂအများဆုံးဖြစ်ပွားစေတဲ့အတွက်အထုတ်တိုင်းဘူးတိုင်းမှာကျန်းမာရေးသတိပေးချက်တွေထင်ထင်ရှားရှားရေးသားထားပါတယ်ဘယ်လိုပဲဖြစ်ဖြစ်စိုက်ပျိုးရေးမှာတဘာဝဓာမီဩဇာသုံးစွဲပြီးထုတ်လုပ်လိုက်တဲ့စိုက်ပျိုးတွေအစားအစာတွေကိုတိုးလောင်စနစ်တွေဖြန့်ဖြူးရေးစနစ်တွေမှာလဲတဘာဝဤအတိုင်းလှုပ်ဆောင်ကြမယ်ဆိုရင်ကျန်းမာရေးကိုလည်းတစ်ဖက်တစ်လမ်းကအထောက်အကူပြုမှာဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်ခင်ဗျာ
စိုက်ပျိုးရေးလုပ်ငန်းတွေမှာဓာတုပစ္စည်းတွေအသုံးပြုမှုအနေနဲ့အကြောင်းမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကနေတင်ဆက်ပေးခဲ့တာပါအခုတော့မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနိုင်ရှင်ချက်အစီအစဉ်ကိုတင်ပြပေးကြပါတယ်နိုင်ငံတကာနဲ့အာဆီယံနိုင်ငံတွေရဲ့ပြစ်ပယ်ခံထားရတဲ့အခြေအနေမှာရှိတဲ့မြန်မာပြည်တွင်းကစစ်ပွဲတွေနဲ့အတူအမေရိကန်နဲ့အနောက်ဥရောပနိုင်ငံတွေရဲ့အကူအညီဖြတ်တောက်ခံရနိုင်တဲ့အခြေအနေကိုစိုးရိမ်နေရတဲ့ယူကရိန်းအရေးစတာတွေဟာစစ်ပွဲကြာလာတာနဲ့အမျှလူတွေရဲ့အာရုံစိုက်ခံရမှုပါလျော့ကျလာနေပါတယ်မြန်မာပြည်တွင်းစစ်ရုရှားရဲ့ယူကရိန်းကျူးကျော်စစ်နဲ့အတူကမ္ဘာတစ်လုံးမှာဖြစ်ပျက်နေတဲ့စစ်ပွဲတွေနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့အခြေအနေတွေအကြောင်းယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောက်စာကတင်ဆက်ပေးထားပါတယ်ရှင်
ကမ္ဘာနိုင်ငံတွေရဲ့နိုင်ငံရေးတည်ငြိမ်မှုကိုချင်းချောက်နေတဲ့ရုရှားရဲ့ယူကရိန်းပေါ်ကျူးကျော်စစ်ကိုဖြေရှင်းဖို့အားလုံးကဝိုင်းဝန်းကြိုးပမ်းနေတဲ့အချိန်မှာပဲပါလက်စတိုင်းကအစ္စရေးကိုလှက်ပြက်ဝင်ရောက်တိုက်ခိုက်ရာကနေစတင်ပြီးတော့စစ်ပွဲတွေကတဖြည်းဖြည်းနဲ့ကူးစက်ပြန့်ပွားလာနေပါတယ်ဒီလိုအခြေအနေတွေပေါ်မှာမြန်မာပြည်သူစစ်ရုရှားရဲ့ယူကရိန်းကျူးကျော်စစ်နဲ့တူကမ္ဘာတစ်လောမှာဖြစ်ပျက်နေတဲ့စစ်ပွဲတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ဘာဖလိုမြို့မှာရှိတဲ့လူခွင့်ရင်းနဲ့စစ်ပွဲပဋိပက္ခတွေကြားမှာငြိမ်းချမ်းရေးသက်ကြွလှုပ်ရှားသူဟက်တာခေါ်နာနဲ့ယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အစည်းအဝေးကနေဆက်သွယ်ပြင်ပြထားပါတယ
် Well I'm a community activist and environmental
ကျွန်မကလူမှုဖွဲ့စည်းအတွက်တက်ကြွလှုပ်ရှားသူပြီးတော့တဘာဝပတ်ဝန်းကျင်နဲ့လူခွင့်ရေးအတွက်လည်းတက်ကြွလှုပ်ရှားသူတူပဲဖြစ်ပါတယ်ကျွန်မဘက်ဖလိုမြို့မှာရှိတဲ့မြန်မာအတိုင်းဝိုင်းနဲ့ပူးပေါင်းပြီးတော့လှုပ်ရှားနေတာက14နှစ်လောက်ရှိနေပါပြီအရင်ကနေအစားပြုပြီးတော့မြမအရေးကိုပို့ပြီးတော့မှထဲထဲဝင်ဝင်တည်လာခဲ့တာပါလွန်ခဲ့တဲ့ရက်သက်တပတ်တုန်းကလူရောက်100လောက်ရှိတဲ့ကျမတို့ရဲ့ငြိမ်းချမ်းရေးလမ်းလျှောက်အဖွဲ့ကဂါဇာကမ်းမြောင်ဒေသမှာအပြစ်ရဖို့နဲ့လူသားချင်းစာနာမှုပေးကြဖို့အတွက်ဘက်ဖလိုမြို့ကနေနယူးယောက်နဲ့ကနေဒါနယ်စပ်မှာရှိတဲ့နိုင်ယာဂရာရေတံခွန်ကိုလမ်းလျှောက်ချီတက်တောင်းဆိုခဲ့ကြပါတယ်လမ်းတစ်လျှောက်မှာတော့စစ်ပွဲတွေမှာထိခိုက်ဆုံးရှုံးမှုနဲ့ပတ်သက်ပြီးတော့လှုံ့ဆော်မှုတွေလှုံ့ဆော်ခဲ့တယ်လို့ရန်မုံငွေအနေနဲ့လည်းဒေါ်လာ9000ရခဲ့လို့ဂါဇာမှာရှိတဲ့သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေအတွက်ထောက်ပံ့ပေးနိုင်ခဲ့ပါတယ်။အခုကကမ္ဘာပေါ်မှာအဖြစ်အပျက်တွေဖြစ်ပေါ်နေတာကအရန်ကိုများလွန်းနေပါတယ်။အမေရိကန်ပြည်ထောင်စုမှာမြမအရေးဘာကြောင့်ထင်ထင်ပေါ်ပေါ်ဖြစ်မနေရလဲဆိုတော့မြမအရေးဟာအနောက်နိုင်ငံတွေရဲ့ရှေ့မျက်နှာစာမှာရောက်မနေတာကြောင့်လည်းပါပါတယ်။ပြီးတော့မြမပြည်မှာဖြစ်ပျက်နေတဲ့သတင်းတွေဟာနေ့စဉ်နဲ့အမျှတိုက်ရိုက်ထိတွေ့မှုအားနည်းသလိုသတင်းအသွာအလာအပြန်အလှန်မရှိတာကြောင့်လို့ပဲကျွန်မယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါတွေကကျွန်မတို့ရဲ့သိငယ်တဲ့လူအတိုင်းဝိုင်းကနေလာတဲ့သတင်းတွေနဲ့လည်းသက်ဆိုင်ပါတယ်။ဥပမာမြမတွေအနေများတဲ့ဘက်ဖလိုမျိုးတို့ယူတာပြည်နယ်တို့အိန္ဒိယနာပြည်နယ်စသဖြင့်မြန်မာပြည်အများဆုံးရှိတဲ့ပြည်နယ်တွေလိုမျိုးတနိုင်ငံလုံးအတွက်သတင်းစကားတွေပေးနိုင်မှုဆိုတာခက်ခဲလာပါတယ်။နိုင်ငံတကာသတင်းတွေမှာအများဆုံးဖော်ပြဖြစ်တဲ့သတင်းတွေကတော့ဘယ်မှာကပို့ပြီးတော့ကြေကွဲစရာကောင်းတဲ့နေရာ၊ဘယ်မှာကလူတွေအများဆုံးသေချာနေကြတဲ့နေရာ၊ဘယ်မှာကတော့ပေါက်ကွဲမှုတွေအကြီးအကြီးဖြစ်နေတဲ့နေရာစသဖြင့်အဲ့ဒါတွေကိုပဲဦးစားပေးဖော်ပြလေ့ရှိကြပါတယ်။ပြီးတော့ဆိုးဝါးလာတဲ့အခြေအနေမှာခံစားနေရသူတွေနဲ့ဖြစ်ပျက်နေတဲ့အခြေအနေတွေနဲ့လည်းဆက်ဆက်မှုရှိနေရပါမယ်။ဒီလိုမျိုးအချိန်တိုင်းချိတ်ဆက်မှုရှိဖို့ဆိုတာကလည်းခက်ခဲလွန်းလာပါတယ်
။ I am optimistic about what's been happening.
ညီမပြည်အရင်နဲ့ပတ်သက်လာရင်ကျွန်မအကောင်းမြင်တဲ့အရာတွေရှိပါတယ်။ဒါကတော့မြန်မာစစ်တပ်ဟာမကြခင်မှာအားလုံးလက်နက်ချပြီးအညံ့ခံကြလိမ့်မယ်လို့ယုံကြည်ပါတယ်။ဒါကတော့ကျမရဲ့အကြီးမားဆုံးသောမျှော်လင့်ချက်ပါပဲ။နောက်ပြီးတော့တိုင်းရင်းသားလူမျိုးစုတွေအကုန်လုံးပေါင်းစည်းပြီးတော့
စီးလုံးညီညွတ်မှုနဲ့လူမျိုးစုကွဲလွဲမှုတွေကိုထိန်းထားနိုင်မှုအတွက်အခြေအနေကိုကျွန်မစိုးရိမ်မိပါတယ်။မြန်မာပြည်မှာလည်းအဲ့ဒီအခြေအနေအတွက်မျှော်လင့်ချက်ကြီးကြီးမားမားရှိကြမယ်လို့ကျွန်မယုံကြည်ပါတယ်။ဒါတွေကတော့ရောထွေးနေတဲ့စိတ်ခံစားချက်တွေပါ။ပြီးတော့နောက်တစ်ချက်ကျွန်မစိုးရိမ်တာကအကယ်၍ပေါ့နော်စစ်ပွဲတွေလုံးဝရပ်တန့်သွားခဲ့မယ်ဆိုရင်အချင်းချင်းတပ်ဖြတ်မှုတွေကရောရပ်တန့်နိုင်ကြပါမလား။ပြီးတော့တံပြန်ကလစားချေမှုတွေကရောရပ်တန့်ကြပါမလားဆိုတာပေါ့နောက်ပြီးတော့စစ်ပွဲရဲ့နောက်အကျိုးဆက်ဖြစ်တဲ့စိတ်ထံရာတွေကိုရောဘယ်လိုကုစားကြမလဲကျွန်မကကျန်းမာရေးဆောင်ရှောက်ပေးနေတဲ့သူလည်းဖြစ်တာကြောင့် trauma လို့ခေါ်တဲ့စိတ်ထံရာတွေစိတ်ကျန်းမာရေးနဲ့ဆိုင်တဲ့သူတွေကိုအများကြီးကုသပေးခဲ့ဖို့သူလည်းဖြစ်ပါတယ်ဒါကြောင့် trauma နဲ့ပတ်သက်ပြီးတော့ကျွန်မကောင်းကောင်းသဘောပေါက်နားလည်ပါတယ်ဒါပေမဲ့ကျွန်မမှာမြန်မာပြည်အတွက်အကြီးအမားဆုံးသောမျှော်လင့်ချက်ကတော့ရှိပါတယ်အဲ့ဒါကတော့မြန်မာပြည်ရဲ့စံတင်လာတဲ့ဒီမိုကရေစီစနစ်နဲ့တည်ထောင်ထားတဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်ကြီးဖြစ်ပေါ်လာဖို့အတွက်ပါပဲ။တိုင်းရင်းသားပေါင်းစုံကလေးစားတဲ့အချုပ်ချာအာဏာနဲ့လောဘဒေါသအတ္တတွေချုပ်ငိမ့်တော့မယ့်အချိန်လို့ပြောလို့ရပါတယ်
။ And that nobody will get too greedy.
ယူကရိန်းအနေနဲ့နိုင်ငံတကာကထောက်ပံ့နေဆက်လက်ရရှိဖို့မျှော်လင့်ပါတယ်။ဘာလို့လဲဆိုတော့ဒီနီးလန်ဟာယူကရိန်းကရုရှားရဲ့ဆိုးဝါးလာတဲ့ရန်လိုမှုကိုထိန်ထားနိုင်တဲ့တခုတည်းသောနီလံပဲဖြစ်နေလို့ပါပဲ။ကျမကတန်တမန်တယောက်လည်းမဟုတ်ပါဘူး။နိုင်ငံရေးသမားလည်းမဟုတ်ပါဘူး။ယူကရိန်းရဲ့ရှေ့ဆက်ဘာတွေဖြစ်လာမလဲဆိုတာကိုမသိရပေမဲ့နိုင်ငံတကာအတိုင်းဝိုင်းကဆက်ပြီးတော့ကူညီပံ့ပိုးပေးမယ်လို့ပြောလင့်ပါတယ်။ဒါမှယူကရိန်းရဲ့အောင်မြင်မှုကိုပြည်မြောက်အောင်လှုပ်ဆောင်ပေးနိုင်မှာဖြစ်ပါတယ်။ပြီးတော့နေတိုးဖွဲ့အနေနဲ့စွန့်ကြဲမှုတွေနဲ့ဥရောပရဲ့စီးပွားရေးအတိုင်းဝိုင်းတွေရဲ့ထောက်ပံ့မှုပို့ပြီးတော့ရစေချင်ပါတယ်။ဒီစစ်ပွဲရဲ့ဖြစ်တည်လာရတဲ့အကြောင်းရင်းကလည်းရုရှားအနေနဲ့ယူကရိန်းနိုင်ငံဟာ NATO အဖွဲ့ဝင်ဖြစ်လာမှာကိုစိုးရိမ်စိမ့်နဲ့ကြူကြော်တိုက်ခိုက်နေတာလည်းဖြစ်ပါတယ်။အကယ်၍ယူကရိန်းကိုဒီတိုင်းကြည့်နေမယ်ဆိုရင်ဒါဟာအနောက်နိုင်ငံနဲ့ဥရောပတိုက်တိုက်လုံးမှာရှိတဲ့လက်နက်ကိုင်တပ်ဖွဲ့တွေရှိတဲ့နိုင်ငံတွေအတွက်အကြီးအမားဆုံးချင်းချောက်မှုတစ်ခုအနေနဲ့ဆက်ပြီးတော့ရှိနေပါလိမ့်မယ
်။
စစ်ပွဲတွေအတွက်လူခွင့်ရင်းနဲ့ငြိမ်းချမ်းရေးတက်ကြွလှုပ်ရှားသူ Heather Corner ရဲ့စိုးရိမ်မှုနဲ့မြန်မာယူကရိန်းအခြေအနေတွေကိုတုံ့တက်ပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်စီစဉ်မှာလည်းဘယ်သူတွေကပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာ
ပါ။ယူကရိန်းမြန်မာလှမ်းရှင်းချက်အစီအစဉ်ကိုဟောင်းစားကတင်ဆက်ပေးခဲ့တာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်အလှည့်ကိုပေးကြရအောင်ပါ။စနေနေ့ညကအင်ဗျူရောမှာကျင်းပတဲ့သတင်းတောက်များအတင်ညစာစားပွဲမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်အရှုံးဖောက်ပြောကြတာကိုညစာစားပွဲတက်ရောက်သူအများအပြားကသဘောကျနေဆိုင်ကြပါတယ်။ဒါပေမဲ့လည်းသူ့ရဲ့နိုင်ငံရေးပြိုင်ရှင်ပြိုင်ဘက်ဒေါ်နယ်ထရမ့်ကတော့ဘိုင်ဒန်ရဲ့အပြုအမူနဲ့ပတ်သက်ပြီးတော့ထိုးနှက်ဝေဖန်ပါတယ်။ဒီချိန်ထဲမှာပဲထရမ့်ဟာမဲဆွဲပွဲအတွက်ပြင်ဆင်နေသလိုဒီသတင်းပတ်အတွင်းအမှုရင်ဆိုင်ဖို့တရားရုံးကိုတွားရောက်ရမှာလည်းဖြစ်ပါတယ်။ဖီယိုရီသတင်းတော်ဗရိုနီကာဘယ်ဒါရစ်အီကလစီရစ်ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးပါပါရှင
် The 2024 election is in full swing. And yes, age is an issue. I'm a grown man running against a 6-year-old.
2024ခုနှစ်ရွေးကောက်ပွဲအတွက်အင်တိုင်းအားရိုက်ပြင်ဆင်နေကြတဲ့အချိန်ထဲမှာအသက်အရွယ်ကပြောစရာဆိုစရာဖြစ်နေတာပါဟုတ်ပါတယ်ကျွန်တော်က6နှစ်သားနဲ့ရှင်ရမယ့်လူတစ်ယောက်ပါလို့သမ္မတဂျိုးဘိုင်ဒန်ကအိမ်ယူရောသတင်းတောက်များအသင်းညစာစားပွဲမှာအရှုံးဖောက်ပြောကြားသွားတာပါဒီညစာစားပွဲမှာသတင်းတောက်တွေထင်ရှားကျော်ကြားသူတွေနဲ့နိုင်ငံရေးသမားတွေတက်ရောက်ကြပြီးသမ္မတဘိုင်ဒန်ဟာပထမဆုံးအနေနဲ့ဒေါ်နယ်ထရမ့်ကိုရှင်ပြန်ဘက်တဦးအနေနဲ့ညီညွန်းပြောဆိုသွားတာပါ
I had a great stretch since
နိုင်ငံတော်အခြေပြမိန်ကွန်းပြောကြားပြီးကတည်းကအခုမှပဲတက်တောင့်တက်တာရှိပါတော့တယ်။ဒါပေမဲ့လည်းဒေါ်နယ်ကတော့အခုရက်တွေအတွင်းအကြက်တဲတော်တော်လေးရင်ဆိုင်နေရပါတယ်။ Stormy Weather လို့ပြောကြင်လဲပြောလို့ရပါတယ
်။နယူးယောက်မှာ Trump ရင်ဆိုင်နေရတဲ့ Stormy Daniel နှုတ်ပိတ်ခငွေကြေးကိစ္စနဲ့ပတ်သက်ပြီး Biden ကညှိနှွန်သွားတာပါ။ Trump ဟာနယူးယောက်မှာသူ့စီးပွားရေးလုပ်ငန်းနဲ့ပတ်သက်တဲ့အချက်လက်တွေပြင်ဆင်ပြောင်းလဲမှုနဲ့အမှုပေါင်း34မှုနဲ့ဆွဲဆိုတာကိုရင်ဆိုင်နေရတာလည်းဖြစ်ပါတယ်။သမ္မတအနေနဲ့အရှုံးဖောက်ပြောဆိုတာဟာသူ့ရဲ့မဲဆွယ်စည်းရုံးရေး view ဟာပြောင်းလဲသွားတာမျိုးတော့ဟုတ်ပုံမရဘူးလို့သုံးသက်သူတွေကရှုမြင်ပါတယ်
။ And he did it in a soft way through humor.
ဘာပေါ်ပေါ်ပါပါကြီးစရာဖြစ်ပြောသွားတာပါ။နောက်ထပ်အဲ့လိုထပ်ပြောမယ်မထင်ပါဘူး။ Trump ကတော့ Biden ဟာအင်ဂျူရောပွဲမှာ
သူ့ရဲ့ပြိုင်ဘက်ကိုအလဲထုတ်ဖို့တေချာစီစဉ်ခဲ့တာလို့ဆိုဆွဲခဲ့ပါတယ်
။အိမ်ယူရာသတင်းတောက်များအတင်ညစာစားပွဲဟာအတော်လေးဆိုးရွားကြောင်းနဲ့ဘိုက်ဒန်ဟာလုံးဝစိတ်ပျက်စရာကောင်းတယ်လို့ထရမ့်ဟာသူ့ရဲ့ Truth လူမှုကွန်ရက်မှာတနင်္ဂနွေနေ့မနက်အစောပိုင်းတုန်းကရေးသားခဲ့ပါတယ်။မေလ၁ရက်နေ့ကျရင်ထရမ့်ဟာမီရှိဂန်နဲ့ဝစ်စကွန်ဆင်မှာမဲဆွယ်စည်းရုံးရေးဆင်းဖို့လဲပြင်ဆင်နေတာပါ။သမ္မတဘိုက်ဒန်ဟာသူ့ရဲ့ Republican ရှင်ပြိုင်ဘက်နဲ့ဒီနေ့နောက်ပိုင်းမှာစကားဆစ်ထိုးဖို့တကားဖွင့်ထားမယ်လို့ရေဒီယိုအစီအစဉ်တစ်ခုကိုပြောကြားခဲ့ပြီးတဲ့နောက်ထရမ့်ကလည်းဒီသတင်းဘက်ကဆလို့သူ့အနေနဲ့စကားဆစ်ထိုးဖို့အစီအစဉ်ရှိနေကြောင်းတောက်ကြာနေ့ကထပ်လောင်းပြောကြားပါတယ်။
I'm ready, willing, and able. ကျွန်တော်အနေနဲ့ဖဲဖက်ကပြင်ဆင်ထားပြီးသားပါ။သူ့ဘက်ကသာဆင်သင့်ဖြစ်တဲ့ဆိုရင်တင်းလာညအင်္ဂါညဓမ္မမုတ်ဗုဒ္ဓရှင်ညမှာစကားဆစ်ထိုးနိုင်ပါတယ်။သူဖြက်စည်းခဲ့တဲ့မော်တော်ကားထုတ်လုပ်ရေးလုပ်ငန်းတွေခြေဆက်ရာမီချီဂန်ပြည်နယ်မှာကျွန်တော်တို့ရှိနေပါမယ
်။မဲဆန္ဒရှင်တွေရဲ့ထောက်ခံမဲရဖို့ဆိုရင်ဘယ်အချိန်မှစကားဆစ်ထိုးပွဲကျင်းပမလဲဆိုရာဟာအရေးကြီးကြောင်းလဲနိုင်ငံရေးသုံးသပ်သူတွေကထောက်ပြပါတယ်။
Historically United States most of the public
American တမိုင်းမှာကြည့်မယ်ဆိုရင်လူအများစုဟာရွေးကောက်ပွဲနဲ့ပတ်သက်လို့စက်တင်ဘာလမတိုင်ခင်အထိတိတ်အလေးထားစောင့်ကြည့်ရမျိုးမရှိပါဘူး။နွေရာသီကာလအတွင်းသက်ဆိုင်ရာပါတီတွေကကိုယ်စားလှယ်လောင်းတွေအတီးပြုတ်ပြီးတဲ့အချိန်မှသာ Gue Decide စောင့်ကြည့်ကြတာပါ
။လက်ရှိမှာတော့ Trump အနေနဲ့ New York မှာအင်္ဂါနေ့ကျရင်စတင်ကြားနာမယ့်အမှုကိုလည်းရင်ဆိုင်ရမှာဖြစ်တယ်လို့သူ့ရဲ့မဲဆွယ်စည်းရုံးရေးကိစ္စတွေအတွက်လည်းအချိန်မျှစောင့်ရဲရမှာပါ။သမ္မတဘိုက်ဒန်ကလည်းမဲဆွယ်ပွဲနဲ့သမ္မတတာဝန်တွေကိုချိန်ခွင်ရှာမြင့်ပြီးတော့စောင့်ရဲရမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါ။အခုတော့ကမ္ဘာတစ်လခီးသွားအစီအစဉ်ကိုအလှည့်ပေးကြရအောင်ပါ။ဒီတစ်ပတ်တော့အစ္စတန်ဘူကကျူလစ်ပန်ပွဲတော်အကြောင်းပြောပြပေးထားပါဗျ။တူရကီနိုင်ငံအစ္စတန်ဘူမြို့တော်မှာကျူလစ်ပန်တွေရောင်စုံပွင့်တဲ့ဧပြီလရောက်တိုင်းကျူလစ်ပန်ပွဲတော်ပြုလုပ်လို့ရှိပါတယ်။ပွဲတော်အတွက်မြို့နေရာအနက်ကျူလစ်ပန်တွေသာမကတခြားပန်းရောင်စုံတွေကိုအလှဆန့်ပြထားတာမို့မဆုမြတ်မှုနဲ့အတူကမ္ဘာတစ်လခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်။
တူရကီနိုင်ငံအစ္စတန်ဘူမြို့မှာຫນွေဥပောက်ရောက်ချိန်ဧပြီလဆိုရင်တစ်မျိုးလုံးရောင်စုံကျူးလစ်ပန်းတွေနဲ့ပန်းမြို့တော်ကြီးလိုဖြစ်နေလေရှိပါတယ်။မြို့ရဲကပန်းခြံတွေရင်ပြင်တွေအများပြည်သူနားနေလေရှိတဲ့နေရာတွေအပါအဝင်မြို့အနှံ့မှာຫນွေဥရောက်ချိန်ပန်းတွေပွင့်အောင်လို့စနစ်တကျကြိုတင်စိုက်ပျိုးထားတာဖြစ်ပါတယ်။အခုလိုကျူးလစ်ပန်းတွေတစ်မျိုးလုံးမြင်ရလေရှိတဲ့အချိန်ရောက်ရင်ကျူးလစ်ပန်းပွဲတော်လို့နာမည်ပေးပြီးတော့အစ္စတန်ဘူမြို့မှာပွဲတော်ကျင်းပပါတယ်။ဧပြီလဇန်ကနေရာသီဥတုပေါ်မူတည်ပြီးတော့ဧပြီလကုန်ဒါမှမဟုတ်မေလဇန်အထိကျူးလစ်ပန်ပွဲတော်ကိုနှစ်တိုင်းကျင်းပတာပါကျူးလစ်ပန်ပွဲတော်ကာလဆိုရင်အစ္စတန်ဘူမြို့တစ်မြို့လုံးမှာဖျော်ဖြေပွဲတွေဂီတပွဲတွေပြပွဲတွေနဲ့စီကားနေလေးရှိပါတယ်အစ္စတန်ဘူကျူးလစ်ပန်ပွဲတော်အတွက်အကောင်းဆုံးလို့ပြောကြတဲ့နေရာတစ်ခုကတော့ဘော့စဖရပ်စ်ရေလက်ကြားကိုလှမ်းမြင်နေရတဲ့အီမီဂန်ပန်းဦးရင်ကြီးဖြစ်ပါတယ်ဥရောပတိုက်နဲ့ဆက်နေတဲ့တူရကီဘက်အချမ်းဖြစ်တာမဟုတ်ဥရောပကဧည့်သည်တွေလည်းတခုတကပန်းပွဲတော်လာကြလေးရှိပါတယ
်။ Festival Tulpanov ya posisya už stoi god.
ကျူးလစ်ပန်းပွဲတော်အတွက်လာလေတာအခုနှစ်က6နှစ်မြောက်ဖြစ်ပါတယ်။ Internet ပေါ်မှာ Instagram ပေါ်မှာတွေ့ပြီးတော့သိကြတာပါ။တိတ်လာတဲ့နေရာတိတ်လာတဲ့ပန်းဦးရင်ကြီးဖြစ်ပါတယ်။မိသားစုနဲ့လာလေလို့ကောင်းတာပေါ့ကျမတို့မိသားစုဆိုနှစ်တိုင်းလာလေတာအစင်လာလို့တော့ဖြစ်နေပါပြီ
။ကမ္ဘာမှာကျူးလစ်ပန်းမျိုးဥတွေပန်းပင်တွေကိုအထူးကစိုက်ပျိုးတင်ပို့တဲ့ Netherlands နိုင်ငံမှာလည်းຫນွေອຸປောက်ໄຊປັ້ນອຸຍິນຫນွေມາຈູລິດປັ້ນຫນွေကိုອຫຼາປົ່ງພໍໄຊປິໂອປີປ ્યા ຕາເລຊີບາເດຕຣະກີແທ້ເນເທີແລນສ໌ກຈູລິດປັ້ນປ່ວຍໂຣກາປໍປີໂຣລຸຕິມຍາຍີບັ້ນຊ້າບາເດອິດສະຕັນບູຈູລິດປັ້ນປ່ວຍໂຣກູລາເລແດເອເດດຽວກາໂຣເນເທີແລນກາທັດກູຫຼາເດລູຊູບາເດ
ດີຊາຍນາຣາອາຍນີຫໍລັນດາເອເບນຊິໂອຫໍລັນດາທີມຊິນອອນດັນດາບີດີໂອ
နယ်သာလန်ကဒီဇိုင်းတွေအတိုင်းပါပဲကျွန်တော်နယ်သာလန်ကိုလည်းရောက်ဖို့တော့ဒီမှာပိုတော်လှတယ်လို့ထင်ပါတယ်ကျူးလစ်ပန်းအမျိုးအစားတွေလည်းအများကြီးပါပန်းကင်းတွေကိုအလှပုံဖော်စိုက်ထားပုံကလည်းအင်တန်ကောင်းပါတယ
်အခုလိုတစ်မျိုးလုံးပန်းအလှစိုက်ပြီးကျူးလစ်ပန်းပွဲတော်အစ္စတန်ဘူမြို့မှာကျင်းပလာခဲ့တာကနှစ်ပေါင်း60ကျော်ပါပြီ
Şu anda çok güzel bir yerdeyiz. Emirhan Kursu'ndayız.
Burada တိကူလာပါတဲ့ Emirhan Group မှာကျမတို့ရောက်နေတာပါကျမတို့မှမြင်ရတဲ့အတိုင်းကျူးလစ်ပန်းတွေပွင့်ချိန်ပန်းပွဲတော်လုပ်နေတဲ့အချိန်ပါကျူးလစ်ပန်းပွဲတော်ဆိုတဲ့နာမည်နဲ့အစ္စတန်ဘူမြို့မှာကျူးလစ်ပန်းတွေအလှဆိုင်ပြီးပွဲတော်လုပ်လာတာ1960ခုနှစ်ကတည်းကဖြစ်ပါတယ
်ကျူးလစ်ပန်းပွဲတော်ကြောင့်ခီးသွားလုပ်ငန်းဝင်ငွေတိုးစီတာမဟုတ်ကျူးလစ်ပန်းပွင့်တဲ့ရာသီမှာပန်းတွေအလှဆုံးပွင့်အောင်လို့မြို့တော်စီပင်တာဝန်ရှိသူတွေနှစ်တိုင်းအသေးအချာစီစဉ်စိုက်ပျိုးထားကြတာဖြစ်ပါတယ်
Toplamda baktığımızda bu 5 lokasyonda
yaklaşık 9 nehir ma Chule myo u paw 9 dan law susu paw sai pyu kae bare. Naw che nehir 6 khu ma le Chule ban lo ban myo u ne sai ya de tacha apin lwi sai khae bare. Aku thi ma Chule ban lwi ne atu Danfordal ban lwi twi ni ya da myo ba. Ban myo so pwin ni da taik ko la ba de.
Chule ban lwi ye mula zin myet ka a sha tai a le bai ga phit bare. A ri ga ni Target lu myo ri 12 ya su law ma အခုတူရကီနိုင်ငံထဲမှာပါတဲ့အနာတိုလီးယားဒေသကိုပြောင်းရွှေ့လာခဲ့ကြချိန်မှာသူတို့နဲ့အတူကျူးလစ်ပန်းတွေအပါအဝင်အာရှအလဲပိုင်းကသူတို့တံပိုးထားတဲ့အရာတွေကိုယူလာခဲ့ကြပါတယ်။၁၆ရာစုရောက်ချိန်မှာတော့အစ္စတန်ဘူမြို့မှာရောအော်တိုမန်လူမှုအသိုင်းအဝိုင်းတွေထဲမှာပါကျူးလစ်ပန်းတွေကိုအထူးတလဲစိုက်ပျိုးခဲ့ကြပုံရပြီးတော့၁၉ရာစုနှောင်းပိုင်းနဲ့၁၈ရာစုအစောပိုင်းကာလတွေမှာတော့ကျူးလစ်ပန်းတွေတိတ်ကိုရေပန်းစားခဲ့ပါတယ်။အဲဒီကနေတူရကီအနောက်ပိုင်းဥရောပတိုက်ဖက်အထိကျူးလစ်ပန်းစိုက်ပျိုးမှုတွေကျယ်ပြန့်လာခဲ့ပါတယ်။ကျူးလစ်ပန်းတွေလို့ပြောလိုက်ရင်အများစုက Netherlands နိုင်ငံကပန်းလို့တည်ထားကြတာကြောင့်တကယ်တော့ဒီပန်းအမျိုးအစားကတူရကီကနေမှ Netherlands ကိုရောက်လာတာဖြစ်တယ်လို့ Istanbul ကျူးလစ်ပန်းပွဲတော်စီစဉ်သူတွေကပြောပါတယ်။
Lale aslında 16. yüzyılda Anadolu topraklarından Hollanda'ya gitmiş.
Tekrar Chile Banwe ga Anatolia Deita ga ni Netherlands ko 16 yasu ma yauk twa kae da ba. Chimaru le la de aka Anatolia Deita ma Chile amyo sa baw 1108 khu shi kae da ko twi ya ba de. Ottoman Empire let the 19 yasu ne 18 yasu ma Anatolia ga Chile myo re ko myo set pi sai kae de thu cha Chile myo sait twi ko le twi shi kae ba de.
ကျူးလစ်ပန်းတွေကိုအစ္စတန်ဘူရဲ့ယဉ်ကျေးမှုအမွေအနှစ်တစ်ခုအဖြစ်မှတ်တမ်းတင်နိုင်ဖို့လဲစူးစမ်းနေကြပါတယ်။ဒါကြောင့်ပွဲတော်ကာလဆိုရင်ကျူးလစ်ဖောင်ဒေးရှင်းကဖွင့်ထားတဲ့ကျူးလစ်ပြတိုက်မှာကျူးလစ်ပန်းသမိုင်းနဲ့ဆက်ဆက်နိုင်သမျှကိုစုဆောင်းပြသထားပါတယ်
။ Şu anda 1 Nisan itibariyle Lale Festivali'ni başlatmış bulunuyor.
ကျူးလစ်ပန်းပွဲတော်စတင်တဲ့ဧပြီလ1ရက်နေ့အထိကျူးလစ်ဖောင်ဒေးရှင်းနဲ့ကျူးလစ်ပန်းပြတိုက်မှာကျူးလစ်ပန်းနဲ့ဆိုင်တဲ့ပစ္စည်းပေါင်း250လောက်ရှိပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း200ကနေ600လောက်ကတည်းကရှိခဲ့တဲ့ကျူးလစ်ပန်းနဲ့ပတ်သက်သမျှအနုပညာလက်ရာတွေကိုစုဆောင်းပြသထားတာဖြစ်ပါတယ
်။တူရကီယဉ်ကျေးမှုမှာကျူးလစ်ပန်းတွေဟာနှစ်ပေါင်းရာနဲ့ချီတဲ့ကပါဝင်နေတယ်ဆိုတာကိုပြကမ်းမှပြသထားတဲ့အနုပညာလက်ရာတွေငွေဆက်ကူအဟောင်းတွေအတုံးဆောင်ပစ္စည်းတွေမှာမြင်တွေ့ရနိုင်ပါတယ်။အပင်တပင်မှာပန်းတပွင့်နဲ့ပွင့်တဲ့ထူးခြားမှုကြောင့်တူရကီလူမျိုးတွေကျူးလစ်ပန်းကိုအလေးထားကြတာဖြစ်တယ်လို့လည်းသူကရှင်းပြပါတယ်
။ Bizdeki en büyük önemi Lale'nin tek biz yani
Chule banga pan myo u tuk khu de ka ni pi lo pan de pwen mae pwen na phit lo dzu dzi de ta ta de phit da ko ko za pyu ba de. A ri cha chaung le Turkey lu myo re Ottoman myo nwe zu re ga di pan ko taik ko a myet no tan bo tha ka ja ra ba. Ottoman Empire lat thak ga taik ko oza chi du re ga Chule pan re ko a ye di yu sai pyu ka ja ba de. Ottoman upari pinya shin Ibu Sud Avanti so yin Chule pan a myo paw 200 jaw ko sai pyu yaung cha ka ba de.အဲ့ဒီအမျိုး200လုံးကိုလည်းသူနာမည်တွေပေးထားခဲ့ပါတယ်
။အာရှတိုက်နဲ့ဥရောပတိုက်နှစ်ခုစလုံးပေါ်မှာတည်ရှိတဲ့တူရကီနိုင်ငံမှာအစ္စတန်ဘူမြို့ကတော့ဘော့စဖရပ်စ်ရေလက်ကြားရဲ့အနောက်ဘက်ဥရောပတိုက်ဖက်ချမ်းမှာတည်ရှိပါတယ်။အစ္စလာမ်သမိုင်းအနုပညာယဉ်ကျေးမှုနဲ့တခြားလေးလာစရာတွေများတဲ့အစ္စတန်ဘူမြို့ကိုဧပြီလနဲ့သွားလည်မယ်ဆိုရင်တော့တစ်မျိုးလုံးကျူးလစ်ပန်းအလှတွေကိုမြင်တွေ့ရမှာဖြစ်ပါရဲ့ရှင်။ကျွန်မဆူမြတ်ပါမှာ။
အစ္စတန်ဘူမြို့ကကျူးလစ်ပန်းပွဲတော်အကြောင်းကမ္ဘာတစ်လွှာခီးသွားအစီအစဉ်မှာမဆူမြတ်မုံကတင်ဆက်ပေးခဲ့တာပါ။အင်္ဂါနေ့ညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတော့မက်ခင်လေးကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ဒီနေ့ဟာမတ်စ်တို့ကြားအပြစ်ခက်ရစေးသဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်ရေးတွန်းအားပေးဖို့နဲ့ဂါဇာကမ်းမြောင်မှာအရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးရေးအတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဂျော်ဒန်နိုင်ငံမှာတာဝန်ရှိသူတွေအပါအဝင်ကုလသမဂ္ဂရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးတို့နဲ့ဒီကနေ့မှာတွေ့ဆုံသွားဖို့ရှိပါတယ်။ဒဇာကန်တွေလွတ်မြောက်ရေးအပါအဝင်အပြစ်ခက်ရစေးအတွက်အစ္စရေးရဲ့ထူးခြားတဲ့ရရော့ကမ်းလှမ်းမှုတွေကိုဟာမတ်တွေအနေနဲ့လက်ခံနိုင်မှုမျှော်လင့်တယ်လို့လည်းဝန်ကြီးဘလင်ကင်ကမနေ့ကပဲပြောခဲ့ပါတယ်။ဟီမင်းချီဆိုင်ဟူတီစစ်သွေးကြွအုပ်စုတွေဟာမော်တာနိုင်ငံမှတ်ပုံတင်ထားတဲ့ဂရိပိုင်ကုန်တင်သင်းမောကိုပင်လယ်နီဒေသမှာပဲ့ထိန်ဒုံးကျည်၃၀နဲ့ပြစ်ခတ်ခဲ့တယ်လို့အမေရိကန်စစ်တပ်ရဲ့ရေချောင်းလုံခြုံရေးအေဂျင်စီတွေကတနင်္လာနေ့ကပြောပါရယ်ဗြိတိန်ရေချောင်းကုန်သွယ်မှုစစ်စင်ရေးအေဂျင်စီကတော့မစ်ဆိုင်းဒုံးထိမှန်မှုကြောင့်သင်းမောအနီးမှာထိခိုက်ပျက်စီးမှုတချို့ဖြစ်ပေါ်ခဲ့ပေမဲ့သင်းမောဟာတခြားစစ်ကမ်းတစ်ခုကိုဘေးကင်းစွာထွက်ခွာသွားနိုင်တယ်လို့ပြောပါရယ်
ကမ်းလွန်ပြင်လဲပြင်မှာကင်းနေတဲ့ဖိလစ်ပိုင်ရင်းရဲ့နှစ်စင်းကိုတရုတ်ကမ်းဆောင်တပ်ကအပြင်းနဲ့မိသက်ရေထိုးပိုက်တွေနဲ့ထိုးခဲ့တဲ့အတွက်တင်မော်ဒစင်ပျက်စီးခဲ့တယ်လို့ဖိလစ်ပိုင်ကဒီကနေ့ပဲပြောပါရယ်ပိုင်ဆိုင်မှုတွေအငင်းပွားနေတဲ့တောင်တရုတ်ပင်လယ်မှာတရုတ်ကထိန်းချုပ်ထားပြီးအခုလိုမကြာခဏထိခိုက်မှုတွေဖြစ်နေတာပါရှင
်သတင်းကြေကျုပ်ကတော့မိုက်ခင်လေးကပြောပြပေးသွားတာပါအင်္ဂါညရဲ့သတင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ကြောင့်အတွက်အစီအစဉ်ထုတ်လို့ရမှုကမဆုမဖြစ်ပါရယ်စပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ Siderham Dom နဲ့ John Dryden တို့ပဲဖြစ်ပါရယ်အခုထုတ်လွှင့်ပြီးတဲ့အတန်လွဲအစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီမှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ View ကိုနားတော်တာဆင်မိခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ခတ်သိမ်းခြင်းပြီးတော့လူရဆန္ဒပြေဝါကြပါလိမ့်ရှင်။ကျမအိမ်ပါပါ။